Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဇန်နဝါရီလ19ရက်ချက်တာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေစလွှင့်နေပါပြီ။လိုင်းဒိုမီတာ1925 32တို့ကနေဖမ်းဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကလည်းတစ်ချိန်တည်းနှာစင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။ညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
โอเคမင်္ဂလာပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့သမရဝင်းမြင့်ကိုစစ်ကောင်စီကအနေပြီးတော့မှအကျေကျုပ်ပုံစံနဲ့ထားရှိတဲ့နေရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုပြောင်းရွှေ့လိုက်ပါတယ်သူတို့ကိုတင်ကားအကူအညီတွေအမြန်ပေးဖို့ယူကရိန်းကတောင်းဆိုပါတယ်တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေမှာရှိနေတဲ့လက်နက်တွေယူကရိန်းကိုပို့ဖို့အမေရိကန်ကပြင်ဆင်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုဝင်းမြင့်နဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
โอเคပါကိုဇောင်းဝင်လိုက်ဒီသတင်းတွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေမှာဆိုရင်ခုနကပြောခဲ့တဲ့သမရဦးဝင်းမြင့်ကိုနေပြီးတော့အခြေချုပ်ကနေတောင်ငူထောင်ငူရွှေ့ခဲ့တာကိုရှင်းနေကြည့်သူက
သမရကြီးကိုသမရလို့မမြင်တော့ဘူးသူကလက်စားချီတာပေါ့နော်သူတို့ရဲ့ပါးကောင်လို့ပဲမြင်တော့တယ်အဲ့ဒီရဲ့အတွက်မန္တန်ဝန်တဲ့စိတ်ချ
တယ်ကောင်းစီကောင်းဆောင်ထိုင်းစီဦးစီဂျုံနဲ့ငပလီမှာတွေ့ခဲ့တာကြောင့်လုံချုံကြီးတင်းကျပ်တာတွေရှိခဲ့ပါတယ်ဘာတွေဆွေးနွေးခဲ့နိုင်ပါလဲနောက်စကိုင်းတိုင်းကသာမြို့နယ်လေကြောင်းတက်ခဲမှုတဲ့လူခနှုတ်ထဲမှနဲ့တည်ဆုံးခဲ့တာမှာအမျိုးသမီးတွေအများစုပါဝင်ခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စတာရိညရဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုနောက်ဆက်ကြည့်ရှုဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစော်လူဝဲလိုက်တဲ့သူကျွန်တော်ပြပြပေးပါမယ်ခင်ဗျ။
သမရဦးမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအကျေကျုပ်ပုံစံနဲ့ထားရှိရကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုပြောင်းရွှေ့လိုက်တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။သမရဦးမြင့်ကိုထားဖို့တောင်ငူထောင်ထဲမှာတည်ထောင်အဆောင်တစ်ခုပြင်ဆင်တည်ဆောက်ထားတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်လွန်ရင်းချမ်းသာကွင်ကျင်းညာအပြီးထောင်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့အပတ်ကမှပြောင်းရွှေ့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။သမရဦးမြင့်ကိုထောင်ပြောင်းရွှေ့မှုဟုတ်မဟုတ်သိရဖို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့အတန်းဆက်သွယ်မေးမြန်းထားပေမဲ့အခုချိန်ထိဆက်သွယ်မရခဲ့ပါဘူး။အကျဉ်းဦးစီးဘက်ကတော့ဖြေဆိုဖို့ညှဉ်းဆန်ပြီးရုံကြုံကြီးအရာပြောဆိုခွင့်မရှိကြောင်းပြောပါတယ်။ဦးဝင်းမြင့်ဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကလေးကဖမ်းဆီးခံထားရတာဖြစ်ပါတယ်။သူ့ကိုစစ်ကောင်စီကစူပူအောင်လုံဆော်မှုပုံမှန်905ခါခွေတဘာဝဘေးစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ရုပ်ောက်ပဲကော်မရှင်ပေါ်မလျော်ဩဇာသုံးမှုရဇသက်ကြီးပုံမှန်130ကာကြီးအပြင်ရဟယင်ဝယ်ယူ900မှုနဲ့ပတ်သက်လို့အဂရိလိုက်စားမှု9မှုလို့နဲ့စုစုပေါင်း12နှစ်ချမှတ်ထားတာဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလဘက်ကုန်ပိုင်းမှာသမရကိုရောအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပါဆွဲဆိုထားတဲ့အမှုတွေအပြစ်သက်အမိန့်ချခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကတော့ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့အထိနေပြည်တော်အကျဉ်းထောင်အတွင်းမှာပဲထားရှိတယ်လို့တရားရုံးနဲ့နှိဆက်သူအတိုင်ပင်ခံပြောပါတယ်သမရအတွက်ရောဒေါအောင်ဆန်းစုကြည်အတွက်ပါအစားအသောက်နဲ့ရိတ်ခါတွေကိုပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့အထိနေပြည်တော်ကရဲစခန်းတစ်ခုမှာပေးပို့ခွင့်ရခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ယူကရိန်းထဲတိုက်ခိုက်ရေးအင်အားသာတဲ့ရုရှားကိုဆက်ရင်ဆိုင်နိုင်ဖို့တင်ကားတွေကူပေးပါလို့ယူကရိန်းကတောင်းဆိုလိုက်ပါတယ်။ယူကရိန်းထဲလူဝင်အားလက်နက်အားတိတိတသာသာလုံးနဲ့ရုရှားတပ်ဖွဲ့တွေကိုရင်ဆိုင်တိုက်ခိုက်နိုင်ရေးအတွက်အနောက်စုမဟာမိတ်တွေအနေနဲ့တင်ကားတွေကူညီပေးကြဖို့ယူကရိန်းကဒီနေ့ဇန်နဝါရီ19ရက်နေ့မှာတောင်းဆိုလိုက်တာပါ။ယူကရိန်းခုခံကာကွယ်မှုအားကောင်းလာအောင်ကူညီပေးခဲ့ကြတဲ့နိုင်ငံပေါင်း90ကိုလည်းကျေးဇူးတင်ကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမစ်ထရိုကူလီဘာနဲ့ကာကွယ်ဝန်ကြီးအိုလက်ဆီရက်စနီကော့ဖ်တို့ကပူးတွဲအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့တစ်နှစ်လောက်ကြာလာပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်ကိုရင်ဆိုင်တိုက်ပွဲဝင်နေကြတဲ့ယူကရိန်းတပ်သားတွေပို့ပြီးလျင်မြန်သွက်လက်စွာတိုက်ခိုက်နိုင်ရေးအတွက်ခင်မီတကအကူအညီတွေနဲ့လိုအပ်ကြောင်းဝန်ကြီးနှုကတောင်းဆိုပါတယ်။ဒီတင်က Challenger 2အမျိုးအစားတင်ကားတွေပို့ပေးဖို့ကတိပြုလိုက်တယ်ပေါ့ကျေးဇူးတင်ကြောင်းဝန်ကြီးနှုကပြောလိုက်ပြီးဂျာမနီကလည်း Leopard 2အမျိုးအစားတင်ကားတွေကူညီပေးစီလို့ကြောင်းပြောခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုပို့ပေးဖို့အမေရိကန်ကာကွယ်ရေးဌာနကညွှန်ကြားလိုက်ပါတယ်။အခုလိုပို့ပေးခြင်းအပြင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့လုပ်ငန်းတွေပေါ်ထိခိုက်မှုလုံးဝရှိစေမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်စစ်လက်နက်တွေကိုယူကရိန်းကိုပို့ဆောင်ကူညီဖို့ဆောင်ရွက်မှုဖြစ်တယ်လို့အင်အား28,500 လောက်ရှိနေတဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့များ USKF ကပြောကြားတယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။အခုလိုယူကရိန်းကိုတောင်ကိုရီးယားမှာထားရှိတဲ့စစ်လက်နက်တွေပေးလိုက်တဲ့အတွက်အမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်ပေးမဲ့အမေရိကန်ရဲ့ခိုင်မာတဲ့ တန်လိထံအတိုင်းဆောင်ရွက်မှုတွေလုံးဝထိခိုက်မှာမဟုတ်ဘူးလို့ USKF တပ်များရဲ့ပြောခွင့်ရဗိုလ်မှူးကြီး Isaac Taylor ကထုတ်ပြန်ချက်မှာပြောထားပါတယ်ဘလို့လက်နက်တွေပို့ပေးမယ်ဘယ်အတိုင်းတာထိပို့ပေးမယ်ဆိုတာနဲ့ပတ်သက်ပြီးပို့ပေးနေပြီဆိုတာကိုလည်းအသေးစိတ်အချက်လက်တွေကိုတော့ USKF ကထုတ်ဖို့ပြောဆိုခြင်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ်တောင်ကိုရီးယားရဲ့နဲ့အစ္စရေးမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုပို့ပေးဖို့အမေရိကန်စစ်တပ်ကစီစဉ်နေကြောင်းနယူးယောက်တိုင်းသတင်းစာမှာပြီးခဲ့တဲ့သတင်းပတ်မှာရေးသားပြီးမှအခုလိုအမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါတောင်ကိုရီးယားအစိုးရကတော့ယူကရိန်းကိုလူသေးစင်နေတဲ့စစ်လက်နက်ပစ္စည်းတွေမကူညီရေးဆိုတဲ့မူကိုချမှတ်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားသမ္မတအနေနဲ့ UAE အာရဗ်စပွားများပြည်ထောင်စုခီးစင်တဲ့အီရန်ကိုရန်သူလို့ပြောခဲ့တာကြောင့်နှစ်နိုင်ငံတင်းမာလာနေပါတယ်တင်ရနေက UAE ကိုတွားခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆော့ယိုကအီရန်နိုင်ငံကိုရန်သူဖြစ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အီရန်နဲ့တောင်ကိုရီးယားကြားသံတမန်ရေးရမပြေမလဲဖြစ်နေကြပြီးနှစ်နိုင်ငံသံတမန်တွေအပြန်အလှန်ဆင့်ခေါ်တဲ့အထိဖြစ်နေတာပါ UAE မှာရှိတဲ့တောင်ကိုရီးယားအထူးတပ်ဖွဲ့စခန်းကိုတင်ရနေကတွားရောက်ခဲ့တဲ့အချိန်တောင်ကိုရီးယားသမ္မတကအင်ရှင် UAE နိုင်ငံကိုညီနောင်နိုင်ငံအဖြစ်ပြောဆိုရင်တစ်ချိန်တည်းမှာအီရန်ရဲ့နျူကလ িয়ার လက်နက်ချင်းချမှုနဲ့ပတ်သက်ပြီးတော့လည်း UAE နိုင်ငံခံနေရတာဟာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုကိုတောင်ကိုရီးယားနိုင်ငံရင်ဆိုင်နေရတာနဲ့အတူတူပဲလို့ပြောခဲ့ပါတယ်။ညီနောင်နိုင်ငံဖြစ်တဲ့ UAE ရဲ့လုံခြုံရေးဟာတောင်ကိုရီးယားရဲ့လုံခြုံရေးပဲဖြစ်တဲ့အကြောင်းနဲ့အီရန်ဟာ UAE ပေါ်အချင်း၆ဆုံးရန်သူဖြစ်ပြီးတောင်ကိုရီးယားရဲ့ရန်သူဟာမြောက်ကိုရီးယားဖြစ်တဲ့အကြောင်းလည်းပြောခဲ့တာပါ။သမ္မတယွန်ဆွန်ရဲ့အခုလိုပြောဆိုချက်ဟာဆက်ဖက်တဲ့ပြောဆိုချက်ဆိုပြီးအီရန်နိုင်ငံရဲ့ဝန်ကြီးဌာနကကန့်ကွက်ခဲ့ပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာသပတေးနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာနယူးဇီလန်ဝန်ကြီးချုပ်ဂျာစင်ဒါအာဒန်ကရာထူးကနေအနားရော်မှာဖြစ်ပြီးအထွေထွေရွတ်ကောက်ပွဲဝင်တော့မှာမဟုတ်ဘူးလို့ဒီကနေ့ဇန်နဝါရီလ19ရက်နေ့မှာရုတ်တရက်ကြေညာလိုက်ပါတယ်ဝန်ကြီးချုပ်တာဝန်ကိုသူ့ရဲ့ပို့ပြီးဆွမ်းဆောင်နေမဲ့သူတွေရှိတယ်လို့ယုံကြည်တဲ့အတွက်ရာထူးကနေဆင်းပစ်မှာဖြစ်တယ်လို့မျက်ရည်ထင်းရင်းကြေညာခဲ့တာဖြစ်ပါတယ
် I'm leaving because with such a privileged role comes responsibility.The responsibility to know when you are the right
နိုင်ငံတာဝန်ကိုထမ်းဆောင်မှုအထူးအခွင့်အရေးနဲ့အတူတာဝန်တွေလည်းတွဲပါလာပါတယ်အဲ့ဒီတာဝန်တွေထဲမှာကိုကဥဆောင်နိုင်သူဖြစ်မဖြစ်သလားမဖြစ်ဘူးလားဆိုတာခွဲခြားနိုင်မှုလည်းပါဝင်ပါတယ်ဒီရာဒူးရဲ့တာဝန်ကြီးမှုကိုသိသလိုကိုအနေနဲ့လုံနိုင်စွာမရှိတော့ဘူးဆိုတာကိုလည်းသိတဲ့အတွက်နှုတ်ထွက်တာဖြစ်ပါတယ်လို့ဝန်ကြီးချုပ်အာရင်းကသတင်းတော်တွေကိုဝမ်းနဲ့စွာနဲ့ပြောကြားခဲ့တာဖြစ်ပါတယ်ဖေဖော်ဝါရီလ9ရက်နေ့ဟာသူမအနေနဲ့ဝန်ကြီးချုပ်အဖြစ်နောက်ဆုံးတာဝန်ထမ်းဆောင်တဲ့နေ့ဖြစ်မယ်လို့လည်းကြေညာပါတယ်ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းစင်ခုံမှုတွေအများပြားနဲ့ရင်ဆိုင်ခဲ့ရပေမဲ့ခက်ခဲလို့တဲ့အတွက်ယာရုကနှုတ်ထွက်တာမဟုတ်ဘူးလို့လည်းပြောပါတယ်။သူ့နေရာမှာအစားထိုးဖို့လက်ရှိအာဏာရလေဗာပါတီအတွက်ခေါင်းဆောင်တဲ့ရွေးပွဲကိုလာမယ့်တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။လာမယ့်အော်တိုဘာလ14ရက်နေ့ကျရင်ကျင်းပမယ့်အထူးထူးရွေးကောက်ပွဲမှာသူ့ရဲ့လေဗာပါတီပြန်အနိုင်ရဖို့ကြိုးစားနေရချိန်မှာဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မယ်လို့ကြေညာလာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂကာလအတွင်းတင်းကျပ်တဲ့စီကံတွေချမှတ်ပြဋ္ဌာန်းခဲ့ပေမဲ့နယူးဇီလန်နိုင်ငံဟာနိုင်ငံတကာမှာကာယောဂကူးစက်သေဆုံးမှုအ ਨੇ စုံနိုင်ငံအဖြစ်ရပ်တည်နိုင်ခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်လည်းသူမကိုနိုင်ငံတကာကချီးကျူးခဲ့ကြသလိုပြည်တွင်းမှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်။အခုအသက်40နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်အာဒင်းဟာလွန်ခဲ့တဲ့9နှစ်ခွဲကနယူးဇီလန်မှာအသက်ငယ်ဆုံးဝန်ကြီးချုပ်အဖြစ်ပထမဆုံးရွေးကောက်တင်မြှောက်ခံခဲ့ရတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ်ခင်ဗျာ။
အီရန်တော်လေးအဆောင်တက်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်ဖို့ယူရိုပါပါလီမန်ကမဲခွဲဆုံးဖြတ်ခဲ့တဲ့အပေါ်မှာအီရန်ဘက်ကဒီနေ့ဝေဖန်လိုက်ပါတယ်။အခုလိုမဲခွဲတာလျော့ကန်မှုမရှိသလိုမမှန်ကန်ဘူးလို့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆပ်ဘော်ရက်ကိုအီရန်နိုင်ငံခြားရေးဝန်ကြီးဟုတ်ဆန်အက်ဒမရယ်ဒိုလာဟေယန်ကတယ်လီဖုန်းကနေဒီနေ့ဆက်သွယ်ပြောကြားခဲ့တယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။အီရန်တော်လေးအဆောင်တက်ဟာနိုင်ငံတွင်းကဆန္ဒပြတဲ့သူတွေကိုဖိနှိပ်ကြတွေနဲ့ရုရှားနိုင်ငံကိုမောင်းသူမဲ့ drone တွေပို့ပေးနေတာကြောင့်ဥရောပသမဂ္ဂအနေနဲ့ဒီအထူးတက်ကိုကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ဖို့ဥရောပပါလီမန်ကဗိုလ်ထူးနဲ့ကတောင်းဆိုပြီးမဲခွဲဆုံးဖြတ်ခဲ့ကြတာပါဥရောပပါလီမန်ဘက်ကအဲ့ဒီလိုလုပ်ခဲ့ပြီးတဲ့နောက်တစ်ရက်မှာအီရန်ဘက်ကလည်းအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်အီရန်နိုင်ငံပေါ်နောက်ထပ်တံခါးပိတ်ဆို့မှုတွေချမှတ်ဖို့ကိစ္စကိုလည်း EU နိုင်ငံခြားရေးဝန်ကြီးတွေရှေ့လာမဲ့သတင်းပတ်တွေမှာဆွေးနွေးသွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျ
နီပေါ်နိုင်ငံမှာတင်းငွေတွေနေကလေးရင်ပြတ်ချမှုအတွင်းသေဆုံးခဲ့တဲ့သူတွေထဲမှာအမေရိကန်နိုင်ငံသား2ဦးနဲ့ Green Card အမြဲတမ်းနေထိုင်ခွင့်ရထားသူ2ယောက်ပါတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဇန်နဝါရီလ18ရက်မနေ့ဗုဒ္ဓနေ့ကပြောကြားပါတယ်ယက်ဒီလေကြောင်းလိုင်းပိုင်ခီးသက်တင်လေရင်ဟာဟိမွန်ဝန်တာတောင်ကျေးမှာရှိတဲ့ပိုခါရာနိုင်ငံတကာလေဆိပ်ကိုဆင်းသက်လာနေချိန်မှာပဲပြတ်ကျခဲ့ပြီးလေယာဉ်ပေါ်မှာပါလာသူ80နှစ်ယောက်စလုံးသေဆုံးသွားခဲ့တာပါသေဆုံးသွားသူတွေရဲ့မိသားစုတွေနဲ့ထပ်တူဆင်မကောင်းဖြစ်ရပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အခုလိုခက်ခဲတဲ့အချိန်မှာနီပေါ်နိုင်ငံလိုအပ်တဲ့အကူအညီတွေပေးသွားဖို့အမေရိကန်ပြည်ထောင်စုကအသင့်ပါပဲလို့လည်းပြောခွင့်ရကပြောပါတယ်လေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားကတရုတ်ပိုင်စက်ရုံတစ်ခုမှာဆန္ဒပြခဲ့တာကသေဆုံးမှုဖြစ်ခဲ့တဲ့လုပ်ငန်းခွင်အန်ဒီယယ်ကင်းမဲ့တာဂျောင်းလူလူခွင်အဖွဲ့တခုကဆွဆွဲလိုက်ပါတယ်ဒီတရုတ်ပိုင်နေကဲတန့်စင်တဲ့ဆက်ရုံမှာပြီးခဲ့တဲ့သတင်းပတ်ကွန်ကဆန္ဒပြပွဲတွေဖြစ်ခဲ့တာဟာလုပ်ငန်းခွင်ဘေးကင်းလုံခြုံမှုမရှိတာနဲ့ဒီဇင်ဘာလကမတော်တဆမှုတွင်အလုသမားနှစ်ယောက်သေဆုံးခဲ့ရတာတွေကြောင့်ဖြစ်တယ်လို့အမေရိကန်ခြေဆိုင်တရုတ်လုပ်သမားအခွင့်အရေးအဖွဲ့က VOA ကိုမက်ဒရင်ထဏာကိုပြောလိုက်ပါတယ်ဆန္ဒပြပွဲတွေကအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးအလို့သမားတွေအနေနဲ့နေတဲ့အဆောင်ဒါဇင်နဲ့ချီမိရှုခံခဲ့ရတာဆက်ပစ္စည်းတွေလည်းထိခိုက်ပျက်စီးသွားခဲ့ပါတယ်ဒီအဖြစ်ပျက်တွေအင်ဒိုနီးရှားအတွင်းမှာအင်ဒိုနီးရှားအလို့သမားတယောက်နဲ့တရုတ်အလို့သမားတယောက်တိုက်ဆုံသွားခဲ့ပြီးအတော်များများဒဏ်ရာတွေလည်းရရှိသွားခဲ့ကြတယ်လို့ Reuters သတင်းဌာနနဲ့ဂျကာတာမှာရှိတဲ့တရုတ်တယောက်ကပြောပါတယ်ဒီပဋိပက္ခမှာတော်ဝင်ရှိတယ်လို့ဆွဆွဲခံရသူတွေကိုအင်ဒိုနီးရှားအနာပိုင်တွေဘက်ကအများဆုံးဖမ်းဆီးခဲ့ပေမဲ့စက်ရုံအတွင်းမှာတော့အခြေအနေတွေကအတော်လေးတင်းမာနေတုန်းပဲလို့ပြောပါရခင်ဗျာ VOA American တိုင်းရဲ့ဇန်နဝါရီလ19ရက်နေ့ကျတာရိညနောက်ဆုံးရသတင်းတွေကိုကိုစော်ဝစ်လိုက်နေတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့သမရဦးဝင်းမြင့်ကိုနေပြည်တော်အကြေချုပ်ကနေတောင်ငူထောင်ကိုရွှေ့ခဲ့တဲ့သတင်းပါ။သမရဦးဝင်းမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအကြေချုပ်ပုံစံနဲ့ထားရှိရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုရွှေ့ပြောင်းလိုက်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။အခုလိုသမရဦးဝင်းမြင့်နဲ့ပတ်သက်လို့ကင်တွယ်ပုံဟာဥပဒေကြောင်းထက်စာရင်လက်စားခြေလိုတဲ့သဘောနဲ့ကင်တွယ်တာလို့ဥပဒေပညာရှင်တချို့ကယူဆပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမဆုမြတ်မှုပြပြပေးပါဦးခင်ဗျာ
တမရဦးဝင်းမြင့်ကိုစစ်ကောင်စီကနေပြည်တော်မှာအခြေချုပ်ပုံစံနဲ့ထားရှိရာကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုပြောင်းရွှေ့လိုက်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပြပါတယ်တမရဦးဝင်းမြင့်ကိုထားဖို့တောင်ငူထောင်ထဲမှာတီးတန့်အဆောင်တစ်ခုပြင်ဆင်တည်ဆောက်ထားတယ်လို့လည်းပြောပါတယ်ဇန်နဝါရီလ4ရက်ကလူငယ်ချမ်းသာခွင့်ကျင်ညာတဲ့ထဲမှာမပါတဲ့အပြင်ထောင်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့အပတ်ကမှတကယ်ပြောင်းရွှေ့ခဲ့တာဖြစ်တယ်လို့လည်းသူကပြောပြပါတယ်။ရှင်းနေကြီးဦးကြီးမြင့်ကတော့အခုလိုဆောင်ရွက်တာဟာဥပဒေကြောင်းတဲ့စာရင်ကလဲစားခြေလိုတဲ့သဘောနဲ့ဆောင်ရွက်တာလို့သုံးသပ်ပါတယ်
။ဘိုးစာဥပဒေအရလုံနာမှုကလက်စားခြေတွေကဗမာနိုင်ငံဖြစ်နေတဲ့တရားစီရင်ရေးနဲ့နိုင်ငံရေးအခြေအနေကလက်စားခြေတွေကလက်စားခြေတွေကအဲအဲ့ဒီဟာကိုကျွန်တော်တို့ကဥပဒေရှုတော့မှကြည့်မယ်ဆိုရင်အဲဘလို့မှမမြင်နိုင်ဘူးပေါ့နော်။အချက်ပြရမယ်ဆိုရင်တော့တမရကြီးကိုတမရလို့မမြင်တော့ဘူးသူကလက်စားချီတာပေါ့နော်သူတို့ရဲ့ပါးကောင်လို့ပဲမြင်တော့လေအဲ့ဒီအတွက်အမှန်တန်ဝန်တဲ့စိတ်ထိခိုက်တယ်ဆိုတော့ပြောချင်ပါလေနော
်တမရဦးဝင်းမြင့်ကိုထောင်ပြောင်းရွှေ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာမထုတ်ပြန်တယ်လို့ VOA ကဆက်သွယ်မေးမြန်းဖို့ခုထိဆက်သွယ်လို့မရသေးပါဘူးအချင်းဦးစီးဘက်ကတော့ဖြေဆိုဖို့ညှင်းဆန်ပြီးလုံခြုံရေးအရာပြောဆိုခွင့်မရှိဘူးလို့ပြောပါတယ်သမရတာဝန်ထမ်းဆောင်ခဲ့သူတဦးကိုအခုလိုဆောင်ရွက်တာမျိုးမလုပ်သင့်ဘူးလို့ဥပဒေသမားတဦးကလည်းအခုလိုတုံ့တက်ပါတယ်
။ဒီလိုပုံစံမျိုးပေါ့။ဒါတော့ကျင်းတော်ဥပဒေမှာဆိုဘယ်လိုတုံ့လာတော့စိတ်ပြေစင်နာလို့တုံ့တယ်။နိုင်ငံတော်အစင်းသားပေါ့နော်။စိတ်ပြေစင်နာတွေကသူ့ရဲ့ဒီယာယီဌာနကနဲ့ကဲ့ရစီလျော်တဲ့အရက်ဒီကမျိုးမှာပဲကောင်းမွန်သွားပေါ့နော်။ကောင်းမွန်သွားတကယ်ဘုံသိက္ခာရှိသွား။သာသီမှသာကြီးသိတော်ရဲ့လို့ကျွန်တော်မြင်ပါတယ်။အဲ့လိုပုံစံမျိုးကဟိုတကယ်ကြောက်ဖြစ်တဲ့အချိန်ပေါ့တောင်းထောင်းနေရာမျိုးကတော့တိတော်မှုမရှိဘူးလို့မြင်တယ်။တောင်းထောင်းဒီဘိုးတိတော်အဆင်မဟုတ်ဘူး။ကာကြီးအဆင်ကျင်းထောင်းတစ်ခုဖြစ်တယ်။သမရတဦးကိုထားရတဲ့နေရာတော့မဟုတ်ဘူးလို့ကျားတို့ကဒီဥပဒေပိုင်းအမြင်ရရောခုနကဒီခုနကဆန္ဒပြန်ဒီအချင်းကြီးမှနေခဲ့ဘူးတဲ့တောင်းထောင်းတဲ့ဘူးရဲ့အရာရှိတဲ့အနေနဲ့ပြောရင်တော့ဒါကမသိဘူးလို့ကျားတို့ကဒါမြင်တယ်။ဒါဒီကောလာဟာလမနှမ်းကြမှာဒီနဲ့လို့ပဲကျားတို့သိတော့တာပေါ့။
ဦးဝင်းမြင့်ဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021 February 1ရက်နေ့မှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ သူ့ကိုစစ်ကောင်စီကစူပူအောင်လှုံ့ဆော်မှုပုံမှန်905ခါခွေတဘာဝဘေးဒဏ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ရွေးကောက်ပွဲကော်မရှင်အပေါ်မလျော်ဩဇာပြုမှုရာဇသက်ကြီးပုံမှန်130ကားကြီးအပြင်ရဟတ်ရင်ဝယ်ယူငှားရမှုနဲ့ပတ်သက်လို့အာဂရီလိုက်စားမှုငားမှုတို့အတွက်စုစုပေါင်းထောင်ဒဏ်12နှစ်ချမှတ်ထားပါတယ်ပြီးခဲ့တဲ့2022ဒီဇင်ဘာလကုန်ပိုင်းမှာတမရဦးဝင်းမြင့်ကိုရောအတိုင်းမင်္ဂပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုပါသူတို့ပေါ်ဆွဲဆိုထားတဲ့အမှုတွေကိုအပြီးအပြတ်အမိန့်ချခဲ့ပါတယ်ဒေါန်ဆန်းစုကြည်ကတော့ပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့အထိနေပြည်တော်အချင်းထောင်ထဲမှာပဲထားရှိတယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းအဝိုင်းကသိရပါတယ်တမရအတွက်ရောဒေါန်ဆန်းစုကြည်အတွက်ပါအစားအသောက်နဲ့ရိတ်ခါတွေကိုပြီးခဲ့တဲ့ဇန်နဝါရီ18ရက်နေ့အထိနေပြည်တော်ကရဲစခန်းတစ်ခုမှာပေးပို့ခွင့်ရခဲ့တယ်လို့သူကပြောပါတယ်ဒေါန်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ရှေ့နေတွေကတော့တပတ်တစ်ချိန်တွေးဆောင်ဝင်ရဖို့အတွက်အချင်းဦးစည်းဘက်ကိုတင်ပြထားတယ်လို့သိရပါတယ်ဒါကိုခွင့်ပြုမပြုဆိုတာကတော့အချင်းဦးစည်းဘက်ကပြန်ဖြေတာမရှိသေးဘူးလို့လည်းသိရပါတယ်ရှင
်တမရဦးဝင်းမြင့်ကိုအခုလိုတောင်ငူထောင်ရွှေ့ခဲ့တာကဥပဒေကြောင့်ထက်လက်စားချတဲ့သဘောလို့တုံ့ပြန်ခဲ့တာကိုမဆုမြတ်မုံပြောပြခဲ့တာပါအခုတော့စစ်ကောင်စီခေါင်းဆောင်ကိုတိုင်ထိုင်းစီဦးစည်းကျုံနဲ့ငပလီမှာတွေ့ခဲ့တဲ့သတင်းမှာရခိုင်ပြည်နယ်တန်တွဲမြို့နယ်ကငပလီမှာဒီနေ့မနက်ပိုင်း10နာရီကျော်လောက်ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ထိုင်းနိုင်ငံစီဦးစီးချုပ်ချက်လန်ပေါ်စရိဆဝတ်တို့တွေ့ဆုံခဲ့ကြပါတယ်လက်ရှိမှာတော့တန်တွဲမြို့နယ်တစ်ခုလုံးမှာလုံခြုံရေးတွင်းမြင့်ချထားသလိုလမ်းသွားလမ်းလာတွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်ပါရီသူတို့ဆွေးနွေးနိုင်ခဲ့ပါလေဒီအကြောင်းသတင်းပေးပို့ချက်ကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ
မြန်မာနဲ့ထိုင်းနိုင်ငံစစ်ဖက်ဆိုင်ရာအစည်းအဝေးကိုရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကငပလီမာပြုလုပ်ရာမှာထိုင်းနဲ့မြန်မာနှစ်ဖက်ကာကွယ်ဦးစီးချုပ်တွေဒီနေ့တွေ့ဆုံခဲ့ကြတာပါတန်တွဲမြို့နယ်ကဒီကနေ့မနက်ပိုင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရောက်ရှိလာတဲ့ကြောင်းလုံခြုံရေးတင်းကျပ်ထားတယ်လို့တန်တွဲဒေသခံမျိုးသမီးတူကပြောပါတယ
်အရင်နေ့တည်းကဆိုတော့သူမလာသေးရင်သူရှေ့ရတည်အချို့ဝင်ကြီးသားရဲ့သမီးရောက်နေပြီပေါ့နော်အဲ့လိုမျိုးကြားတယ်ကြားပြီးတော့မှလုံခြုံရေးကတော့အရန်တင်းကျက်ထားတယ်ပေါ့ဘယ်လောက်ရှိရှိလဲဆိုတော့လည်းဒီလိုဟိုတဖာလုံလောက်မှာမှဟိုတယောက်နှုံးနဲ့အမြဲဟိုပေါ့နော်ဝတ်စုံပြီးနဲ့လက်နဲ့အပြည့်စုံနဲ့စောင့်နေတာပေါ့နော်ဒီတန်ရွှေချီတော့လမ်းတစ်လျှောက်ကဒီကွားဘက်သွားတဲ့လမ်းနေရောပေါ့နော်ဟိုအရန်အများကြီးပဲရှိတယ်ကွားဘက်တိတောင်ကုန်းဘက်တိသွားတဲ့လမ်းနေမှာတော့အကုန်လုံးအဲ့လိုမျိုးလုံခြုံရေးတွေအရန်အတင်းကျက်ချထားတယ်ဟိုဒီကြီးဟာမှာဆိုတော့မှတ်ပုံတွေဆက်တာရဲ့ဘာလဲအရန်လုတ်တယ်ပေါ့နော်လုံခြုံရေးဂိတ်တွေမှာဆိုလို့ရှိရင်လည်းဒီအခိုင်အဆိုင်အဲ့လိုဟိုလမ်းဆင်းလျှောက်ကြမလို့ဘောနော်အခုဆိုလို့ရှိရင်လမ်းဆင်းလျှောက်ခိုင်းတာမျိုးတွေရှိလာတယ်ဟိုဆိုင်ကယ်နဲ့သွားလို့ရှိရင်ဆိုင်ကယ်တွန်းပြီးသွားရတယ်ဘောဆိုင်ကယ်ကိုသူတို့ရှိကြရင်မစီပဲတွန်းသွားရတာမျိုးတွေဘောနော်အဲ့လိုမျိုးတွေရှိတယ
်ဒေသခံတွေပြောပြချက်အရဒီကနေ့မနက်ပိုင်း10နာရီကျော်လောက်ကငပလီလေစိတ်ကနေလုံခြုံရေးရင်တန်းတွေထွက်သွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်ဒါ့အပြင်ငပလီမှာရှိတဲ့ဟိုတယ်တွေမှာလုံခြုံရေးအပြည့်ချထားသလိုဟိုတယ်အတွင်းကိုဝင်ထွက်သွားလာတာတွေခွင့်မပြုဘူးလို့လည်းငပလီဒေသခံတွေကပြောဆိုကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီကနေ့ငပလီအစည်းအဝေးနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီနဲ့ထိုင်းနိုင်ငံစူးစီးချုပ်တို့တွေ့ဆုံအောင်မှာမြန်မာနိုင်ငံရဲ့စစ်ရေးနိုင်ငံရေးတွေကိုဆွေးနွေးတာဖြစ်နိုင်ပေမဲ့သူတို့တွေ့ဆုံမှုဟာရခိုင်ပြည်နယ်အတွက်တစုံတရာအကျိုးသက်ရောက်မှုမရှိတော့ဘူးလို့လည်းရခိုင်ရေးလေလာသူဦးဖေတန်းကပြောပါတယ
်ဟိုအများအားဖြင့်ပေါ့ထိုင်းနိုင်ငံကဒီဘက်ကဒီ CRPH တို့အလိုအဖွဲ့အစည်းတွေပေါ့နော်ဤလိုအဖွဲ့အစည်းမျိုးတွေကိုနေစားဒေသမှာသူအနေနဲ့ဟိုအဲ့မနေထိုင်မှုတွေနဲ့ပတ်သက်ပြီးတော့ဟိုဒီစစ်ကောင်စီဘက်ကပေါ့နော်ဟိုဒီကိစ္စတွေကိုဟိုသူတို့ဘက်ကမလိုလားတဲ့အခြေအနေကိုတင်ပြဆွေးနွေးတာလည်းဖြစ်နိုင်တယ်အဲဆိုတော့ဒီအာဆီယံနိုင်ငံထဲမှာလည်းထိုင်းနိုင်ငံကတိတ်ပြီးတော့ပြင်းပြင်းထန်ထန်မရှိဘူးဟိုဗမာဒီစစ်ကောင်စီနဲ့အဲအာဆီယံကြားမှာဒီကတိကဝတ်တွေပတ်သက်ပြီးတော့သူကတော့တပည့်ပြင်းပြင်းထန်ထန်တောင်းဆိုမှုတွေမရှိခဲ့ဘူး။ဆိုတဲ့အခါမှာအာဆီယံထဲမှာတော့တကယ်အားကိုးရတဲ့အမိဆက်ဆုံးမဟာမိတ်နိုင်ငံတိုင်းကဖြစ်တယ်လို့ပြောလို့ရတယ်။အဲတမိုင်းစင်လာအားဖြင့်လည်းသူတို့အချင်းချင်းဆက်ဆံမှုနှွေးထွေးရဲ့အစဉ်လာရှိရဲ့။ဒါကြောင့်ဒီအခြေအနေမှာဒီနိုင်ငံရဲ့စီးရီးနိုင်ငံရဲ့အခြေအနေကိုဟောဒါစစ်ကောင်စီဘက်နဲ့အိုက်ဖာစီရရှိနေတဲ့အဲဆွေးနွေးတာတော့အထူးအဖြစ်နိုင်တယ်လို့အယူဆပါတယ်ဟုတ်ကဲ့
ဒီကနေ့တန်တွဲမြို့နယ်ငပလီကိုရောက်နေတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေကိုတွားရောက်ဖို့ရှိတယ်လို့သတင်းထွက်ပေါ်နေပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားနှုတ်အားဖြင့်နားလည်မှုနဲ့အပြစ်ခတ်ရက်စဲထားပါတယ်ခင်ဗျာ
စစ်ကောင်စီခေါင်းဆောင်နဲ့ထိုင်းစစ်ဦးစီးချုပ်တို့စစ်ရေးနိုင်ငံရေးဆွေးနွေးနိုင်ခဲ့တာကို ကိုစီလူပြောပြခဲ့တာပါအခုဆက်ပြီးကသာမြို့နယ်လေကြောင်းတိုက်ခိုက်မှုတွေလူခုနှုတ်ထဲမှာသေဆုံးခဲ့ရတဲ့တဲ့မှာစကိုင်းတိုင်းကသာမြို့နယ်တဲကမိုးတာလေးကြေးရွာမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူခုနှုတ်ထဲမှာသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ကြပါတယ်မိုးတာလေးကြေးရွာနီးမှာစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးဒီနေ့နေကင်းပိုင်းမှာလည်းစစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေထပ်လုပ်ပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုကုသညုံကြောပြပေးပါအောင်ခင်ဗျာ
ကချီပြည်နယ်နဲ့နေဇက်ဒေသဖြစ်တဲ့စကိုင်းတိုင်းကတာမြို့နယ်ထပ်ပိုင်းဝူတာလီရွာနီးမှာဒီလ18ရက်နေ့မနေ့ပိုင်းကလေးကအခုချိန်ထိစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်တွေကြားမှာတိုက်ပွဲပြင်းထန်ခဲ့တာပါ18ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်ကနေပြီးတော့တိုက်လေရင်30နဲ့ဘုံကျဲတိုက်ခတ်ရမှာဝူတာလီကြီးရွာအတွင်ကြားရောက်ပေါက်ကွဲပြီးတော့လူ9ဦးသေဆုံးတဲ့အကြောင်းဝူတာလီရွာခံတကူကပြောပါတယ
်9ယောက်သေတာတဲ့ယောက်ျားလေးက1ယောက်မိုးကလေး6ယောက်တဲ့အားလုံးပေါင်း9ယောက်
မော်ဒယ်လီရွာစီတီရက်ကလူအိမ်မှာကြားရောက်ပေါက်ကွဲတာကြောင့်တိစုံနာဖြစ်တဲ့ကြောင်းနဲ့အနည်းဆုံးနေ6လုံးလောက်လည်းမိလောင်ပျက်စီးခဲ့လို့ရွာသူရွာသားတွေအားလုံးနေပါနေအိမ်တွေကိုစွန့်ခွာတန်းရှောင်နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်ဒီနေ့19ရက်နေ့နေကင်းပိုင်းမှာလည်းမော်ဒယ်လီရွာနီးမှာတိုက်ပွဲဆက်ဖြစ်နေတယ်လို့တိုက်ပွဲဖြစ်ပွားရနေရာဘက်မှာဒီကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အကြောင်းမော်ဒယ်လီကြီးရွာနီးကဒေသခံတူကလည်းပြောပါတယ်
ဟုတ်ခုနကတပီးအင်းတိုက်ပွဲဖြစ်နေတဲ့တဲ့ကိုကျဲချပါပြီခုလေးတင်ငါပါရှိပါဘူးခုလေးတင်ဝေးတယ်အခုလည်းကျေရွာလည်းမှာမိဘတော်တော့ကျွန်တော်ရှင်မြင်နေရတယ်။ဘယ်ဖြစ်တော့3ရက်လောက်ရှိသွားပြီ။အဲ့နေရာ
ဒီဘုံကျဲမှုဟာနေကင်း15နာရီခွဲလောက်ကဖြစ်ပါတယ်။ညနေ3နာရီ15မိနစ်လောက်မှာလဲနောက်တစ်ချိန်ထပ်ပြီးတော့ဘုံကျဲတက်ခိုက်ခဲ့တဲ့အကြောင်းမြင်မြင်တွေ့ရှိသူတူက view ကိုပြောပါတယ
်။အခုကျဲနေရမှာဗျာအခုဒီနေ့က3နာရီ15တလုံးစားနဲ့ဆင်းပြိုင်လာတာ။ဩချရမီဒီမှာတလုံးအခုကျဲနေနှလုံးရှိသွားပြီ
။ဒီတိုက်ပွဲမှာပေါ်ဝင်တက်ခိုက်နေတဲ့မြို့လှ PDF အဖွဲ့ရဲ့လူမှုကွန်ရက်ဆာမင်နာမှာတော့ဆက်ရှိအနီကမနေ့9နာရီကနေပြီးတော့ညနေ9နာရီအထိတိုက်ပွဲဖြစ်ခဲ့တယ်လို့ဒီကနေ့19ရက်နေ့မနေ့ပိုင်းမှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ကတာမြို့နယ်မိုးတာလီရွာဘက်မှာတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းအတွင်းမြို့နယ်တော်များများမှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေရမှာနောက်ပိုင်းမှာတော့စစ်ကောင်စီတပ်ကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေပိုလုပ်လာပါတယ်။လေကြောင်းသုံးတိုက်ခိုက်မှုကြောင့်လည်းအရသာထိခိုက်သေးဆုံးမှုတွေတိုးလာတယ်လို့ဥယျာဉ်စွန့်ခွာပြီးရတဲ့ဒုက္ခသည်အကြီးအတွက်ကလည်းတိုးလာနေပါတယ်ခင်ဗျာ။
ကတားမြို့နယ်လေကြောင်းတိုက်ခိုက်မှုတွေလူခုနှုတ်ထက်မနည်းသေဆုံးခဲ့ရတာကိုကုသညုံပြောပြခဲ့တာပါအခုတော့စကိုင်းတိုင်းအတွင်းရွေးကောက်ပွဲကော်မရှင်ရုံးတချို့တိုက်ခိုက်ခံခဲ့ရတဲ့တဲ့မှာစကိုင်းတိုင်းတမူးမြို့မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကိုဒေသခံကာကွယ်တပ်ဖွဲ့တွေကမီးရှို့ခဲ့ပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေမီးလောင်ကျွမ်းသွားခဲ့ပါတယ်နောက်အင်းတော်မြို့မှာဆိုရင်လည်းအလားတူရွေးကောက်ပွဲကော်မရှင်ရုံးကိုဘုံခွဲတိုက်ခိုက်ခဲ့ပြီးပြစ်ခတ်မှုတွေပါဖြစ်ခဲ့ပါတယ်စကိုင်းတိုင်းအတွင်းရွေးကောက်ပွဲရုံးတွေတက်ခဲ့ခဲ့ရတဲ့အချိန်တွေတရင်ပြေဖို့ချက်ကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီကိုလက်နက်ကင်ခူးကန်မှုတွေအားကောင်းတဲ့စကိုင်းတိုင်းမှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လုပ်ငန်းစဉ်တွေအပေါ်ဆန့်ကျင်တားဆီးတာတွေပြုလုပ်လာကြပါတယ်ဇန်နဝါရီလ19ရက်ကြာသပတေးနေ့မနက်10နာရီမှာတော့စကိုင်းတိုင်းတမူးမြို့စော်ဘွားအင်းရက်ကွက်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကိုတမူးပါကပါအဖွဲ့နဲ့ ABSDF တရင်ငါကဝင်ရောက်ပြီးမီးရှို့ဖျက်ဆီးခဲ့တယ်လို့တမူးမြို့ပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံဘိုးဆက်ကြာက VOA ကိုပြောပါတယ
်ဒီအတူရောင်ရွေးကောက်ပွဲမှာဖြစ်ဖြစ်ရင်းကြနောက်ဒီရွေးကောက်ပွဲကော်မရှင်ရုံးကကျတော့ data တွေသိမ်းတာပေါ့နော်အဲ့တော့ဒီ data တွေကိုဖျက်ဆီးဖို့အတွက်ကျွန်တော်တို့ကဖျက်ဆီးတာဒီရွေးကောက်ပွဲကိုဟိုခံတာရမယ်တားဆီးရမယ်ဒါရညာရတဲ့ရွေးကောက်ပွဲမဟုတ်တဲ့အတွက်ပေါ့နော်ကျွန်တော်ကတော့ဂျုံကိုပဲရှိတာပေါ့ဗျာတရှိတော့ဆော့ဆာတာပေါ့ဒီကတော့အတွင်းမိုင်းကိုမလဲကျွန်တော်ကရှိတာပေါ့နော်ဆော့ဆာတာအဆောက်အဦကတော့လုံးဝ 100%ကျေးဇူးတော်ရအောင်ရှိဘူးလို့ကျွန်တော်မြင်ချင်းဖြစ်ရှင်ဘောမောဆာဝဆာနာအောင်ဖြစ်နေတာ
။ရွေးကောက်ပွဲကော်မရှင်ရုံးမီးရှို့ခံရပြီးတဲ့နောက်မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။ဒါအပြင်ရွေးကောက်ပွဲကော်မရှင်ရုံးနီးကိုပိတ်ဆို့စစ်ဆေးတာတွေလုပ်ပြီးလမ်းတွေကိုလည်းပိတ်ထားခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။ရွေးကောက်ပွဲကျင်းပဖို့အတွက်မြို့နယ်အတွင်းလူရဲတကောင်စင်းကောက်ယူတာတွေရှိတဲ့အတွက်အခုလိုမီးရှို့တာဖြစ်ပြီးတော့နောက်ကိုလည်းပြင်းပြင်းထန်ထန်အရေးယူဆောင်ရွက်မယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတတိပေးထားပါဗျ။အင်းတော်ဘက်မှာဆိုရင်လဲဇန်နဝါရီလ18ရက်ညနေပိုင်းကအင်းတော်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးဘုံခွဲတိုက်ခိုက်ခံခဲ့ရပြီးမြန်မာစစ်တပ်ဘက်ကပြန်လည်ပစ်ခတ်တာကြောင့်ဒေသခံတူဦးဒဏ်ရာရခဲ့တယ်လို့ဒေသခံတူဦးကပြောပါဗျ။အဲ
ဒီနေ့ကညနေပိုင်းမုတ်ချုပ်ခံကြီးပေါ့နော်။ဟိုမိုင်းနှလုံးနဲ့ထုလိုက်တာလေ။ဟိုလက်လုံးမိုင်းနှခုနဲ့ဟောလူတိကကြမရှိဘူးခင်ဗျာကော်မရှင်ရုံးလာတာဟုတ်ကဲ့ထုတ်လိုက်တော့သူတို့ဒီစစ်ကောင်စီကုန်းပေါ်ကနေပြီးတော့ရန်တမ်းပစ်လိုက်တဲ့ဒီလက်နက်ကြီးကြောင့်မို့လို့ဒီအရက်သားဟိုပြည်သူတယောက်ပြီးပေါက်မှာ တင်ခိုင်တိုင်းရသွားတာရှိတယ်ခင်ဗျာဆိုရင်ရတဲ့အနေထားမျိုးတော့မဟုတ်တော့ပါဘူးခုကတော့ဟော
ဒါအပြင်မကွေးတိုင်းရေစကြိုမြို့မှာဆိုရင်လဲဇန်နဝါရီလ12ရက်နေ့ကမြို့နယ်လူဝင်မှုကြီးကြပ်ရေးရုံးကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့ပါသေးတယ်စစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အတွက်အိမ်ထောင်စုလူဦးရေစီရင်ကောက်ယူတာတွေကိုဇန်နဝါရီလ9ရက်နေ့ကနေစတင်ပြုလုပ်နေတာပါလက်နက်ကင်ခုခံစစ်အားကောင်းတဲ့စကိုင်းတိုင်းမှာတော့မြို့ကြီးအချို့မှာပဲကောက်ယူတာတွေလုံနိုင်သေးပြီးကျေးရွာတွေမှာတော့စီရင်ကွင်းစင်ကောက်ယူတာမရှိသေးပါဘူးခင်ဗျာ
စကိုင်းတိုင်းကရွေးကောက်ပွဲကော်မရှင်ရုံးတချို့တိုက်ခိုက်ခံရတာကိုကိုငြိမ်းချမ်းပြပြပေးခဲ့တာပါအခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်တရားပြန်ဖွင့်ပေမဲ့စစ်ဆေးမှုများပြီးလူသွားနည်းနေတာပါကိုဗစ် -19 ထိန်းချုပ်ဖို့အတွက်နယ်စပ်မတည်ငြိမ်မှုတွေကြောင့်3နှစ်နီးပါးပိတ်ထားခဲ့ရတဲ့ထိုင်းမြန်မာမဲဆောက်မြောက်ပြည်တရားအမှတ်1ကိုဇန်နဝါရီလ12ရက်နေ့ပြီးခဲ့တဲ့ပတ်မှာပြန်ဖွင့်ခဲ့ပေမဲ့မြန်မာဘက်ကစစ်ဆေးမှုတွေတင်းကျပ်နေတာကြောင့်တပတ်ကြာတဲ့အထိထိုင်းဘက်ကိုလာရောက်သူဟာနေ့စဉ်ရာဂနန်းလောက်သာရှိခဲ့တယ်လို့ဆိုပါတယ်ဒီသတင်းကို VOA သတင်းတောက်အမရေးမှာပေးပို့ထားပါတယ်ခင်ဗျာ
ကိုဗစ် -19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကောနေဆက်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားရတဲ့ထိုင်းမြန်မာမဲဆောက်မြောက်ပြည်ချစ်ချည်ရေးတံတားတစ်ကိုဇန်နဝါရီလ12ရက်နေ့မှာထိုင်းမြန်မာအာဏာပိုင်တွေကဖွင့်လှစ်ခဲ့တာပါနိုင်ငံစည်းပွားရေးနေဆက်ကုံသွယ်ရေးနဲ့ခရီးသွားလုပ်ငန်းတွေပြန်လည်အသက်ဝင်လာဖို့မျှော်လင့်ချက်ရဲ့ပထမခြေလှမ်းအဖြစ်ဒီတံတားကိုဖွင့်လိုက်တာဖြစ်ပေမဲ့ဖွင့်ပြီးတပတ်ကြာတဲ့အထိမြန်မာဘက်ကလာရောက်လည်ပတ်သူတွေကနှေးပါနေတာတွေ့ရပါတယ်။ဒါဟာမြန်မာဘက်ချမ်းကလုံခြုံရေးတင်းကျပ်မှုမှတ်ပုံတင်တဲ့ပုံစံတစ်ဆယ်လို့ခေါ်တဲ့သံကောင်းစီးရင်တွေပြတ်ရတာတွေကြောင့်ထိုင်းဘက်ချမ်းမဲဆောက်ဘက်ကိုမြန်မာနိုင်ငံသားတွေတိတ်ပြီးတော့မလာကြဘူးလို့လည်းနေဆက်နေပြည်သူတို့ကအခုလိုပြောပြပါဗျ
။နာကြောက်စားအဲ့ဂိတ်မှာစစ်စေးမှုတွေအများများတယ်လေ။စစ်စေးကများတယ်ဆိုတော့ကျွန်တော်ဒီဘက်ကိုဝင်ထိုင်းဘက်ကိုဝင်မယ်ဆိုလို့ဆိုချက်ကျွန်တော်ကဒီကတကောင်စင်းနဲ့မိတ်တူရယ်တကောင်စင်းအစ်စ်ကမှတ်ပုံတင်နော်။နောက်ပြအဲ့ဓာတ်ပုတွေနှိပ်ရတာအဲ့စစ်စေးချက်တွေဖြေရတာ။အားကြမလာတော့။နောက်တော့အဲ့တကောင်စင်းမှာစိုက်စစ်တယ်အော်ဂျင်နယ်နဲ့မိတ်တူနဲ့စစ်တယ်စစ်ပြီးလို့ဆိုချက်လက်ပုနှိပ်ရ။အဲ့ဒါမနက်ဘက်၃ထုပ်ပြီးဝင်လာတယ်ညနေဘက်ကျရင်ရေးဝက်တက်တန်တက်ပြီးပြန်ကြတယ်။ဟိုလာဒီကအမီးကဒီကော့ကရိတ်ဟိုကော့ကရိတ်နဲ့ဒီများဝတီကရှိတဲ့ဒီကောက်ပဲဝင်ကြတယ်
။အရင်တုန်းကတော့ဒီတံတားအမှတ်တစ်ကနေနေသွားညပြန်လာရောက်သူတွေကထောင်ထဲချီရှိကြပြီးအမဲစီကားနေပေမဲ့အခုတံတားပြန်ဖွင့်လာတပတ်ပြည့်တဲ့အထိလူစီကားတာမရှိတော့ပဲတချို့နေ့တွေမှာဆိုရင်လူတရားဝင်းကျင်လောက်နဲ့တချို့နေ့တွေမှာတော့လူရာကနန်းလောက်သာထိုင်းဘက်ကိုကူးသွားတာတွေသာရှိနေပါတယ်ဒါဟာမြန်မာဘက်ကစစ်ဆင်မှုတွေကြောင့်လဲထိုင်းဘက်ကိုကူးတဲ့သူတွေနှဲပါတာဖြစ်နိုင်တယ်လို့လဲဆိုပါတယ
်စစ်ခံတဲ့လူတွေတော့သူတို့ကပြောဒီလိုတော်တော်ဒီညောက်ဒီမှာအခုပမာဥစ္စာရင်ငုံလို့မန္တလေးတို့ကတင်ကြတယ်လူတွေဆီအတိတူလို့ဆိုလက်ဖို့နဲ့ပေါ့ခရင်ကြီးနာအမြောက်ဒီမှာနေတဲ့လူကတော့လက်ဖို့နဲ့ဆရာမလို့ဒါတိုင်းပါမစစ်ဆင်ကြီးအဲ့ဒီအဝေးရည်လာနေတဲ့လူတွေဆိုတာအမှဆက်တယ်ဘာကြောင့်ထွက်တာဘာကြောင့်လာလို့ပဲသွားမှအဲကုံမှုရောလေသွားမှလည်းဘာသားလို့မှလည်းပြင်မဲ့ဆောက်ဘာသားလို့ကြမှာလားအမေရောစစ်စစ်ရနေရောဘယ်လောက်ကရေရောဆက်တာအဲစစ်တက်က
ကိုဗစ်ကရောဂါကူးစက်မှုတွေဖြစ်ပြီးတဲ့နောက်မဲဆောက်မြောက်ရီအမှတ်1ချစ်ချည်ရတံတားကိုပိတ်ထားပြီးအမှတ်2ချစ်ချည်ရတံတားကိုဖွင့်ပြီးကုံစီစီးဆင်းမှုတွေလုပ်နေရတာပါအခုအခါမှာတော့တရားတစ်ကိုဖွင့်လှစ်ခဲ့ပြီးနှစ်နိုင်ငံပြည်သူတွေတွာလာလဲပတ်နိုင်အောင်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မြန်မာနိုင်ငံကနိုင်ငံရေးပဋိပက္ခတွေကြောင့်စစ်ဆေးမှုတွေများပြီးထိုင်းဘက်ကိုလာရောက်လဲပတ်သူတွေနှေးပါနေပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တရားကြီးပြန်ဖွင့်ခဲ့ပေမဲ့စစ်ဆေးမှုများပြီးလူသွားနှဲနေတာကိုမှတ်ရေးမှာပြောပြခဲ့တာပါ။ကြာတာရင်းညာရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။ဒါပေမဲ့ VOA ကနေကြာတာရင်းညာပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်တင်ပြဖို့ရှိရမို့စောင့်မျှော်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်ကျအကျဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA က အန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုရပ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာညချမ်းပါတော်တာရှင်ပါခင်ဗျာ VOA American အတန်းကနေမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 31တို့ကနေဆက်လက်တက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကြာသာပရိညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်တင်ပြတဲ့ကျန်းမာရေးကဏ္ဍနဲ့နောက်တိုင်းရင်းဒေသသတင်းတောက်တွေပိုးပွေတဲ့တိုင်းရင်းဒေသသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ခေါက်မှာတော့ရှမ်းပြည်နယ်နဲ့ຫນွေဦးဒေါ်လာရေးအကြောင်းပြောပြထားပါတယ်ရှမ်းပြည်နယ်တောင်ပိုင်းကစစ်တပ်ကြီးစိုးတဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှမ်းတောင်ပိုင်းဒေါ်လာရေးတပ်ပေါင်းစုပေါ်ပေါက်လာပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်မှာတိုင်းရင်းသားတပ်ဖွဲ့အများဆုံးရှိပါတယ်။ဒါပေမဲ့ຫນွေဦးတော်လိုင်းအင်အားစုဖြစ်လာဖို့အလားအလာနေပါနေသေးတယ်လို့ဒီဇင်ဘာ20ရက်နေ့ထုတ်ရွှေဖီမြေစာဆောင်မှာဖော်ပြပါတယ်။တနေ့ထဲမှာပဲရှမ်းတောင်ပိုင်းတော်လိုင်းတပ်ပေါင်းစုရဲ့ပူးတွဲစစ်တင်တန်းပြီးဆုံးတဲ့သတင်းကမ္ဘောဇာထိုင်းမှာဖော်ပြပါတယ်။ရှမ်းတောင်ပိုင်းတပ်ပေါင်းစုဟာຫນွေဦးတော်လိုင်းနဲ့ရွေးချယ်ချင်းတူပါတယ်။Force 36 Ranger, Jobu Piaokja, Yuanga Myopya Piaokja, Aungba Myopya Tat ne Pyoe Sait Ni Piaokja Rue Pawin ne Tat Paung Su lo so ba de. Shan Pi ne ma Ko Bai Auchok Khwin ya Data 4 khu ne Tai Ta khu shi de lo 2008 Achekan Upade Paung Ma 56 ka so ba de. Pintia ne Yuanga Myo ne ha Tanu Ko Bai Auchok Khwin ya Data phit ba de. ဟိုပုံစီဆိုင်တဲ့ပင်လောင်းမြို့နယ်ဟာပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်ပါတယ်။နမ်ဆန်တဲ့မန်တုန်နယ်ဟာတအင်းပလောင်ကိုပိုင်အုပ်ချုပ်ရေးဒေသဖြစ်ပါတယ်။လောက်ကိုင်းတဲ့ကုံချမ်းမြို့နယ်ဟာကိုကကိုပိုင်အုပ်ချုပ်ခွင့်ရဒေသပါ။ဟိုပန်းမိုင်းမော်ပန်းဝိုင်နာဖန်းမက်မန်းနယ်ပန်းဆန်းခေါ်ပန်းခမ်းမြို့နယ်တွေဟာဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဖြစ်လာပါတယ်။
ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာအ ਨੇ စုံလက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ရှိပါတယ်အထူးဒေသ၄လို့သတ်မှတ်ထားတဲ့မိုင်းလာတပ်ဖွဲ့ချုပ်ကန်တဲ့နယ်မြေကိုတော့အခြေခံဥပဒေမှာမဖော်ပြထားပါဘူးကျိုင်းတုံနဲ့တာကြီလေးခရိုင်တွေကမိုင်းလာမိုင်းဖြတ်နဲ့မိုင်းရောင်းမြို့နယ်တွေဟာအထူးဒေသ၄ဖြစ်ပါတယ်အဲ့ဒီဒေသကတိုင်းရင်းသားတပ်တွေဟာຫນွေဦးဒေါ်လာရေးကိုစေအားထက်တန်ပုံမရပါဘူးဒါကြောင့်စစ်ကောင်စီတပ်လက်အောက်ခံပို့အုပ်ပြည်သူစစ်နဲ့ပိုးခရိုနီပီအန်အိုကြီးဆိုတဲ့ပိုးအိုကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှမ်းတောင်ပိုင်းတပ်ပေါင်းစုပေါ်ထွက်လာတာထူးခြားပါတယ်။ရှမ်းတောင်ပိုင်းတပ်ပေါင်းစုမှာဒေသခံ PDF နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံတန်ရင်အချို့လည်းပါဝင်ပါတယ်။ဥပမာတန်ရင်13938မှာရှမ်းအင်းသားပိုးအိုကယန်းလူငယ်တွေပါဝင်တယ်လို့ရှမ်းတန်တော်ဆင့်သတင်းစာဆောင်မှာဖော်ပြပါတယ်။
အစင်းလာကြီးမားတဲ့ PNO ပအိုးအမျိုးသားအဖွဲ့ချုပ်ဟာ1992မှာစစ်တပ်နဲ့အပြစ်ရပြီးကလေးကစီးပွားရေးလုပ်နေတာမို့ပအိုးခရိုနီဖြစ်လာပါလေ PNO ဟာ2009မှာပြည်သူ့စစ်အဖြစ်အသွင်ပြောင်းပြီးကျန့်ဖို့ပါတီနဲ့လက်တွဲအုပ်ချုပ်တယ်လို့2021ဒီဇင်ဘာ31ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ် KNDF ကရင်နီနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာပအိုးပြည်သူ့စစ်ဟာစစ်ကောင်စီကိုကူညီတယ်လို့ဒီဇင်ဘာ30ရက်နေ့ထုတ်မြန်မာနောက်ကဆိုပါတယ်။ဒါကြောင့် PNO ဟာပအိုးပြည်သူကိုကိုစားမပြုကြောင်းပအိုးလူငယ်ဆက်တဖွဲ့ကကြီးညာချက်ထုတ်ပြန်ထားပါတယ်။စစ်တပ်နဲ့ဆန့်ကျင်တဲ့ပအိုးတွေတောင်လေးလုံးထောင်မှာအများအပြားရှိပါတယ
်။အာဏာရအစိုးရကိုလက်ခံတဲ့အစင်လာကြီးမားတဲ့ပအိုးဒေသကိုကျန်းဖို့ပါတီကအုပ်ချုပ်နေတယ်လို့ဒေသခံတွေကမြင်ပါတယ်။စစ်ကောင်စီအာဏာသိမ်းတဲ့အခါကျန်းဖို့ပါတီဝင်ဘုံမူဟောင်းဦးခွန်ရဲထွေးဟာပအိုးဒေသအုပ်ချုပ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်လာပါတယ်။ PNO ပအိုးအမျိုးသားအဖွဲ့ဟာရွေးကောက်ပွဲတွေမှာ17နှစ်အနိုင်ရခဲ့ပေမဲ့အာဏာရှိသူကကျန်းဖို့ပါတီဖြစ်ပါတယ်။စစ်တပ်အတွက်ပအိုးဒေသမှာစစ်သားစုဆောင်းရမှာလဲ PNO အဖွဲ့ဟာ တက်တက်ကြွကြွဆောင်ရွက်နေလို့ပိုးလူငယ်တွေတောင်ကြီးမြို့နဲ့ထိုင်းနိုင်ငံကိုထွက်ပြေးတင်းရှောင်နေရတယ်လို့ရှမ်းတန်တော်ဆင့်သတင်းကရေးပါတယ်။ဒါမဲ့ရွေးကောက်ပွဲမှာကြံ့ဖို့ကိုမဲပေးဖို့ပင်လောင်းမြို့နယ်မှာပိုးအပြည်သူစစ်ကမဲစင်းကောက်ယူနေတာကိုလည်းသတင်းပေးပို့ထားပါတယ
်။စစ်တပ်နဲ့ကြံ့ဖို့ကြီးစိုးတဲ့ဒေသမှာသူတို့လက်အောက်ခံ PNO နဲ့ပိုးအပြည်သူစစ်ကလည်းကြီးစိုးတာမို့ຫນွေອູ້ຕົນຫຼາຍໃຫ້ຕົວໝ່ອນລင်းຈင်မရှိဘူးလို့တော့မပြောနိုင်ပါဘူး2021ကကျင်းပတဲ့82နှစ်မြောက်ပဒေသရစ်တົນຫຼາຍနေမှာအလွှားဆုံးပါဝင်တဲ့ပအိုးအမျိုးသားဖက်ဒရယ်ကောင်စီကိုဖွဲ့စည်းလိုက်ပါတယ်ပအမဖလို့ခေါ်တဲ့ပြည်ထောင်စုပအိုးအမျိုးသားအဖွဲ့ချုပ်နဲ့ပအိုးအမျိုးသားလွတ်မြောက်ရေးတပ် PNL တွေဟာຫນွေອູ້ຕົນຫຼາຍနေရွေးရခြင်းတူပါတယ်ဒီလိုအခြေအနေမှာရှမ်းတောင်တပ်ပေါင်းစုပေါ်လာပြီးကရားတော်လှန်ရေးအဖွဲ့တွေနဲ့မဟာမိတ်ဖွဲ့လိုက်တာပါစစ်ကောင်စီကိုပအိုးပြည်သူစစ်ကအခုအညီပေးနေပေမဲ့ပအိုးနေစားတလျှောက်မှာစစ်ကောင်စီတပ်မရှိဘဲပအိုးပြည်သူစစ်သာရှိနေတာမို့သူတို့ကိုသွားတိုက်ရင်ဒေသခံတွေအထင်လွဲသွားမှာစိုးလို့ထိတ်တိတ်မတွေ့ပဲရှောင်နေတာလို့ရှမ်းတောင်တပ်ပေါင်းစုဝင်အချို့ကပြောကြောင်းလွန်ခဲ့တဲ့နှစ်စက်တင်ဘာ18ရက်နေ့ထုတ်မြန်မာနောက်သတင်းမှာပေါ်ပြပါတယ်ပိုးတိုင်းရင်းသားတွေဟာမွန်ကရင်နဲ့ပဲခူးဒေသမှာလည်းနေထိုင်ကြတာမို့ပိုးလူမျိုးချိတ်ဆက်မှုအားကောင်းလေလေနှွေဦးတော်လှန်ရေးအတွက်အလားအလာကောင်းလေလေဖြစ်နေပါတယ်ခင်ဗျာ
နှွေဦးတော်လှန်ရေးနဲ့ရည်ရွယ်ချက်ချင်းတူတဲ့ရှမ်းပြည်နယ်တောင်ပိုင်းကစစ်တပ်ကြီးစိုးတဲ့ပိုးကိုယ်ပိုင်ဦးချုပ်ခွင့်ရဒေသမှာ PDF တွေလည်းပါဝင်တဲ့ရှမ်းတောင်ပိုင်းဒေါ်လာရေးတပ်ပေါင်းစုပေါ်ပေါက်လာပုံထူကြတာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍအလှည့်ပါဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကြောင့်တရုတ်မှာများစွာတည်ဆုံရမှုသင်ခန်းစာကိုပြောပြထားပါတယ်မကြာခင်ကတလသာသာကာလအတွင်းတရုတ်နိုင်ငံမှာ COVID-19 လှိုင်းကြီးတက်လာပြီးလူတွေသန်းတွေနဲ့ခြေကုဆတ်ခံရ6000ခန့်သေဆုံးခဲ့ရတာကသင်ကန်းစာယူစရာကြီးပါလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်တရုတ်မှာဘာကြောင့်အခုလိုဖြစ်ခဲ့နိုင်တဲ့သင်ကန်းစာယူစရာတွေရှိနေပါလဲဒီအကြောင်းနယူးယောက်မြို့ဝက်ကဟိုက်ဆေးရုံကညွှန်ကြားရေးမှူးနဲ့မြန်မာလူနာတွေကိုလည်းဖုန်းကတဆင့်ကူညီပေးနေတဲ့ကုဆတ်ယောဂအထုခုဒေါက်တာဇေယျသက်ကိုကျွန်တော်ကပဲမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคดร.เสียตักเนี่ยကျွန်တော်တို့မြန်မာနိုင်ငံရဲ့အိမ်နီးချင်းတရုတ်နိုင်ငံမှာပေါ့เนาะအခုဒီ COVID လှိုင်းကြီးသဘောတက်လာနေပြီးတော့ဟိုလူလက်သန်းနေနဲ့ခြေပြီးတော့အခုဆက်ခံရတယ်တည်ဆုံးရသူကလည်းအခုမကြသေးခင်ကဒီအစိုးရကကိုယ်တိုင်ထုတ်တဲ့စင်မာကိုတလတာတာလေးအတွင်းမှာပေါ့เนาะ6000နီးပါးလောက်ကိုရှိခဲ့တာဆိုတော့ဒီတရားဝင်မထုတ်နိုင်တဲ့စည်ရင်တွေကလည်းရှိကောင်းရှိနေနိုင်သေးတဲ့အနေအထားမှာမြန်မာနိုင်ငံအတွက်ကောပေါ့နော်ဟိုစိုးရတဲ့အနေအထားရှိနိုင်လားအဲဘယ်လိုမျိုးမြန်မာနိုင်ငံဘက်ကကြိုတင်သတိပြုထားတယ်လဲဆိုတာကိုအဓိကဆင်းနေမှာမို့ဆရာကြီးအဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲ
ပထမဆုံးတစ်ချက်ကိုကျွန်တော်တို့ပြောခြင်းတာဒီအခု COVID လိုင်းက WHO ကလွန်ခဲ့တဲ့ဒီဒီဇင်ဘာလအလယ်လောက်တုန်းက COVID ကိုဒီကမ္ဘာလုံးမှာပြန့်နေတဲ့ state ကနေသူတို့ရုပ်သိမ်းတော့မယ်အထီတောင်သူတို့ပြောခဲ့တယ်ပေါ့ဒါတရုတ်မဖြစ်ခင်လေးvery exciting news in it ကျွန်တော်တို့ကြားလိုက်တာပေါ့လေဘာလို့ကြော်ညာလဲဆိုတော့ number 1တစ်ချက်က vaccine ကတော်တော်များများတကဘာလုံးမှာလည်းရတယ်နောက်ဒီ natural immunity လို့ခေါ်တဲ့ရောဂါကိုရပြီးတော့ကိုယ်တွေထဲမှာ immunity ရလာတဲ့လူတွေကလည်းတိတိတသားကြီးများနေတယ်နောက်တခြားနိုင်ငံတွေမှာလည်းအခုအချိန်မှာ covid ရောဂါကြောင့်ဒုက္ခရောက်မဲ့အနေအထားတွေ less than 10% နီးပါးပဲဖြစ်သွားတယ်သေနိုင်တဲ့အနေအထားတွေ US မှာဆိုရင် covid ရောဂါကြောင့်သေနိုင်တဲ့အနေအထားတွေ less than 2% less than 5% ဆိုတာ 2% တော့မှတော်တော်လေးကိုများသေးတယ်ဒါပေမဲ့ less than 2% အောက်လောက်ထိကိုကျသွားတယ်ပေါ့လေဆိုတော့ယာဒီတော့ကွေးလို့နှိပါအနေထားတစ်ခုဖြစ်သွားတဲ့အတွက်ကြောင့်ဒီကမ္ဘာလုံးမှာဒီလိုနေထားရနေသူရုပ်မယ်ဆိုပြီးတော့ WHO ကပြောလိုက်တယ်အဲ့ဒီအချိန်မှာပဲဒီတရုတ်ပြည်မှာ COVID line စပြီးတော့ဖြစ်တယ်ဒီ Shanghai တို့တော့ Beijing တို့မြို့ဝါနေအစပေါ့နော်လူနေထူထပ်တဲ့မြို့ကြီးတွေကနေအစင်ဒီနေဆိုနေပြအရင်တော့ကိုဗစ်မဖြစ်ဘူးခဲ့တဲ့ဒီဗမာနိုင်ငံနဲ့ထိစပ်နေတဲ့ယူနန်နယ်တို့ဘာလို့မှအထီကိုဖြစ်လာတယ်ပေါ့ကျွန်တော်ပြောတာဘာလို့လဲဆိုတော့ဒီယူနန်တို့ဘာလို့မှဟို information တလောက်ထိမတက်လာဘူးဒါပေမဲ့ဟိုအဲ့မှာရှိတဲ့လူတွေကိုကျွန်တော်အနေနဲ့သိတဲ့လူတွေရှိတဲ့ခါမှာသူတို့ကိုယ်ကကြောက်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေ့မှာဘာကိုကြောက်ဖို့လို့လဲဆရာကြီး
ဒီဟာ a new strain တခုဖြစ်လာလားပေါ့ဒီ new variant new မျိုးပေါ်အသစ်ပေါ့နော်ဘာကြောင့်ကျွန်တော်တို့ကဒါကိုကြောက်လဲပေါ့နံပါတ်1ကတော့ immune invasion ဖြစ်တဲ့အတွက်ကြောင့
်ကိုခံအားကိုကျော်လွှားသွားတာပေါ့နော်ပို့ပါနေပြီးတော့
ဟုတ်ကဲ့ကိုကိုရဲ့လူတွေလောက်ထားတဲ့ immunity ပါဝို့ကျော်လွှားသွားတယ်ပေါ့လေမှန်ပါတယ်ကျွန်တော်တို့မှာလက်ရှိအနေထား US မှာသုံးနေတဲ့ဒီ monoclonal antibody တခုမှကျွန်တော်သုံးလို့မရတော့ပါဘူးဒါတော့ပမာဏနိုင်ငံမှာမရှိပါဘူးတရုတ်ပြည်မှာလည်းလုံးဝမရှိပါဘူးဆိုတော့ဒီလို immune invasion ဖြစ်တဲ့အတွက်ကြောင့်ဒါအဓိကအချက်တစ်ခုပါအခုတရုတ်ပြည်မှာဘာကြောင့်ဒီလိုမျိုးဖြစ်သွားသလဲဆိုတာကျွန်တော်တို့နားလည်တဲ့အပိုင်းပေါ့နော်ဘယ်လိုလူတွေအတွက်ဒုက္ခရောက်လဲဆိုတော့ immune compromise လူတွေ immune system တွေကကျနေတဲ့လူတွေ
ကိုခံအားတွေကကျနေတယ
်ဟုတ်ကဲ့အဲ့ဒီလူတွေရဲ့ဒါမှမဟုတ်လို့ရှင်တချို့သောလူတွေသူတို့က strong immune response to the vaccine လို့ကျွန်တော်တို့သုံးတာပေါ့သူတို့ကကျွန်တော် vaccine ကိုထိုးလိုက်တဲ့အချိန်မှာ immunity ထွက်လာမယ်အဲ့လို immuneထုတ်ဖို့အတွက်ကကိုခန္ဓာထဲမှာရှိရ immune system ကိုခန္ဓာစနစ်ဆိုရှိရအတူတူပြင်တရုတ်ပြည်မှာသုံးတဲ့စနစ်ကကျွန်တော်တို့ဒီမှာသုံးတဲ့ vaccine နဲ့မတူပါဘူးဗမာနိုင်ငံမှာလည်းတော်တော်များများဒီ vaccine ကိုရထားပါတယ်ဒါပေမဲ့ဒါဒီအိန္ဒိယကနေထုတ်တဲ့ covid shield နဲ့ကွာပါတယ်ဆိုတော့တရုတ်ပြည်မှာထုတ်သွားတဲ့ sinopharm နဲ့နောက်ထပ်သူ့ရဲ့အလားတူပေါ့နော်သူတို့ကဘာလဲဆိုတော့ကိုခန္ဓာထဲကိုတည်နေတဲ့ virus ကိုထည့်ပေးလိုက်ပြီးတော့ဒါ traditional method ပေါ့ကိုရဲ့ immune system ကနေပြန်ပြီးတော့ဒါကို recognize လုပ်မယ်တည်ထားပြီးပြန်ထုတ်မယ်ဆိုတော့ဒီလိုလုပ်တဲ့လူတွေမှာ immune system တွေကတော့ကျသွားတဲ့လူတွေရှိတယ်အထူးသဖြင့်အသက်ကြီးတဲ့လူတွေနံပါတ်1 HIV တို့ dialysis ကြောက်ကပ်ပြက်လို့ကြောက်ကပ်ဆေးနေရတဲ့လူတွေအသေးမကောင်းတဲ့လူတွေအသေးစားထိုးတာတွေကြောက်ကပ်အစားထိုးတာတွေအကုန်လုံးပြောရလို့ရှိရင်ကင်ဆာရောဂါဖြစ်ပြီးကီမိုယူနေတဲ့လူတွေဆိုသူတို့ဒီ immune system ကကျဟုတ်ကျအဲ့အပြင်သူတို့မှာ strong immune system ကနေသူတို့က vaccine ထိုးထားရင်တော့မှenough response ပေါ့နော
်လုံလောက်တဲ့တွန့်လှန်နေတဲ့ကိုခန္ဓာ
ဟုတ်တယ်လုံလောက်တော့ကိုခန္ဓာကိုသူတို့မထုတ်ပေးနိုင်တယ်ဘာလို့လဲသူ immune ကမကောင်းတာမကောင်းတဲ့ခါကျတော့အဲ့လိုလူတွေအတွက်ကြာလို့ရှိရင်တော်တော်ဒုက္ခရောက်ပါတယ်နောက်တစ်ခုက autoimmune disorder ဘာလဲဆိုကိုကိုခန္ဓာထဲမှာရှိတဲ့ immune system ကိုပြန် attack လုပ်နေတာအထူးဖြင့်ဗမာနိုင်ငံမှာအလွယ်ကူဆုံးယောဂါပြောရလို့ရှိရင်တော့လေးဘက်နာယောဂါပေါ့နော် rheumatoid arthritis လို့ခေါ်ပါတယ် rheumatic heart disease မဟုတ်ပါဘူး rheumatoid arthritis ဆိုတာခြေစစ်လက်စစ်တွေရောင်ကိုင်းပြီးတော့ယောဂါဖြစ်တဲ့လူတွေနောက် COPD တို့ခေါ်တဲ့အဆုတ်မကောင်းတဲ့လူတွေဆေးလေးတောက်လိုပဲဖြစ်ဖြစ်အလုတ်ကနေရလာလူတွေပဲဖြစ်ဖြစ်တချို့လူတွေဆိုရင် prednisone နှစ်ရှည်လာများတောက်နေရတဲ့လူတွေဒီလိုလူတွေကြားတဲ့ခါကြလို့ရှိရင်တော်တော်လေးကို challenge ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ဒီ immune system ကျနေတယ်။သူတို့ကိုကျွန်တော်တို့ vaccine traditional vaccine လို့ခေါ်တဲ့သမယိုကျ vaccine တွေဖြစ်တဲ့ Sinopharm တို့ Sinovac ဆိုတာပေနေတဲ့ virus ကိုထုတ်ပြီးတော့ကိုယ့်ရဲ့ကိုယ်ခံအားအနေနဲ့ပြန်ပြီးတော့ထုတ်တဲ့ခါမှာသူတို့ကဒီလိုမျိုး booster ထပ်ဆင့်အာကာကိုစီထပ်ထိုးနေတော့မှဒီလောက်ကြီးကြီးမထွက်တော့ဘူးဆိုတော့ဒီလိုမထွက်လာတဲ့ဒီလိုနိုင်ငံတွေမှာထပ်ဆင့်ကာကွယ်ဆေးတွေထိုးဖို့အတွက်ကျွန်တော်တို့ဒီနိုင်ငံမှာလိုမျိုးစနစ်တကျထိုးပေးတဲ့နည်းလမ်းတွေတော်ကြုံတိုင်းမှာမရှိခဲ့တဲ့အပိုင်းတွေပါပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်အကြောင်းအရာရှိတယ်ဒီလား
ဒီလိုလူတွေမှာအခုအချိန်မှာတရုတ်ပြည်မှာဘာကြောင့်ဒီလိုမျိုးဖြစ်ရတယ်လဲနံပါတ်1ကတရုတ်ပြည်မှာလုပ်ထားတဲ့ vaccine တွေဒီအသက် 18 နှစ်နဲ့65နှစ်အထိပဲထိုးထားတာပါ65နှစ်အထက်မှာတရုတ်ပြည်မှာ vaccine ကိုတော်ယုံတယ်မထိုးထားပါဘူးအများစုကမထိုးထားပါဘူးနောက်သူတို့စီမှာအဲ65နှစ်အထက်လူတွေဒီလဲထိုးရကောင်းမှမသိပါဘူးဒါတော်တော်လေးကိုအရေးပါတဲ့အချက်တစ်ခုပါနံပါတ်1ခုနလိုမျိုး HIV ရောဂါတွေလို့ immune system ကျနေတဲ့လူတွေအဲ့လိုလူတွေကိုသူတို့က exclude မပါဝင်ထည့်ရပါဘူးသူတို့ရဲ့ဒီ vaccine ထိုးထားတဲ့အထက်မှာဘာကြောင့်လဲဆိုသူတို့ကိုယ်တိုင်ကလည်းထိုးဖို့မလိုအပ်ဘူးဆိုပြီးယူဆထားပါတယ်ဘာကြောင့်လဲဆိုဒါသူတို့ရဲ့အစိုးရပြောထားတဲ့အာဘော်တွေပေါ့လေဆိုတော့သူတို့ဒီအခုအချိန်ဒီမှာယောဂဝင်လာတာ ਨੇ တကယ်ဟို severe disease ကိုတန်းပြီးတော့ဖြစ်သွားပါတယ်။ဘာကြောင့်လဲဆိုတော့ number 1သူတို့မှာ vaccine ထိုးထားတဲ့အကြောင်းတွေ immunity ဆိုတော့လုံးဝမရှိထားဘူး။ number 2သူတို့ဒီအရင်တော့ဒီယောဂကိုရခဲ့ရင်တော့မှ natural immunity လေးကနည်းနည်းလေးပဲတက်လာတယ်။ဘာကြောင့်လဲဆိုတော့သူတို့ immune system ကလုံးဝမကောင်းတဲ့အတွက်ကြောင့်သူတို့မှာ boosters ထပ်ဆင့် vaccine တွေလည်းမရခဲ့ဘူး။ဆိုတော့ဒီအချက်တွေသုံးချက်နဲ့ဒီအခုလက်ရှိမှာတရုတ်ဒီမှာအသက်ကြီးတဲ့လူတွေကျွန်တော်တို့ဒီ US မှာကျွန်တော်တွေ့ခဲ့တယ်လို့ပဲပေါ့65နှစ်အထက်မှာအသက်ဆုံးရှုံးမှုအမြောက်များစွာကြုံခဲ့ရပါတယ်နောက်ထပ်ကတရုတ်ပြည်မှာအခုလက်ရှိအနေအထားမှာကျွန်တော်တို့ US မှာဆိုလို့ရှိရင်ဆေးသုံးမျိုးရှိပါတယ်ဒီဆေးသုံးမျိုးလုံးကိုကျွန်တော်တို့ဒီယောဂရရချင်းချိန်မှာပေါ့ယောဂဆက်ပြီးတော့မတိုးပွားအောင်ပေးလို့ရပါတယ်ဆိုတော့ဒီသုံးမျိုးလုံးဒီလေတချို့သောနိုင်ငံတွေမှာတော့လေနှစ်မျိုးလောက်တော့ရှိပါတယ်တချို့သောနိုင်ငံတွေမှာတော့တစ်မျိုးမှမရှိဘူးကျွန်တော်သိသလောက်ကတရုတ်ပြည်မှာတော်တော်လေးကိုရှားပါတယ်ဒီဆေးတွေက
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
မကြာခင်ကတရုတ်မှာကိုဗစ်ကြောင့်တည်ဆုံမှုများခဲ့တာကသက်ကြီးတွေနဲ့ကိုယ်ခန္ဓာအနည်းသူတွေမှာကာကွယ်ဆေးနဲ့ကုသတဲ့ဆေးအရနေခဲ့တာကြောင့်လို့သုံးသပ်ထားတာကိုကျွန်တော်ပြောခဲ့တဲ့ ကျမရေကဏ္ဍမှာနားဆင်ကြည့်ရှုကြရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်ဒေသသတင်းလောအစီအစဉ်မှာ FEVR လို့တကခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတော့ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသဟာတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်မှာ CDM ဝန်ထမ်းတွေကိုစစ်တပ်ကလိုက်လံဖမ်းဆီးနေပြီးအလုပ်ပြန်ဝင်ဖို့ဖိအားပေးနေပါတယ်။ကချင်ပြည်နယ်မိုးမောက်မှာတော့ကချင်လွတ်ရဲအဖွဲ့ KAO ကမြေရှားတပ်ထုတူးဖော်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့ဒေသခံတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။တတင်းလွှာတွေထဲမှာတော့ချင်းမျိုးသားတပ်ဦး CNF CNA ဗဟုဌာနချုပ်ဝေဟင်ကနေတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့CNF ပြောရေးဆိုခွင့်ရှိသူစလိုင်းထက်နေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပ
ါကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်း CDM ဝန်ထမ်းတွေကိုအလုတ်ပြန်ဝင်ဖို့စစ်တပ်ကဖိအားပေးနေတယ်လို့တစ်ဖက်ကလည်းရက်ရွာတဲ့အထိလိုက်လံဖမ်းဆီးနေပါတယ်အခုလ15ရက်နေ့ကကြောက်မဲမြို့မှာ CDM ဝန်ထမ်းတွေရောက်တီဘောက4ယောက်ကိုရည်နေတုန်းကလာရှိုးမျိုးရက်ွက်30က CDM ဝန်ထမ်း4ယောက်ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒေသခံလူငယ်တွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်း CDM ဝန်ထမ်းရှင်းလင်းရေးစီမံချက်ဆိုပြီးတိုင်းစစ်ဌာနချုပ်ကညွှန်ကြားချက်အရအခုလို CDM လှုပ်ရှားမှုမှာပါဝင်တဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေအပြင်နိုင်ငံရေးလှုပ်ရှားသူတွေနဲ့ကျောင်းသားလူငယ်တွေကိုပါဖမ်းဆီးနေတာဖြစ်ပါတယ်။
ကချင်ပြည်နယ်မူမောင်မြို့နယ်ထဲမှာကချင်လွတ်လပ်ရေးအဖွဲ့ KIO အနေနဲ့မြေရှားတူးဖော်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့ဒေသခံပြည်သူအယောက်200လောက်ကအခုလ23ရက်နေ့နဲ့16ရက်နေ့မှာဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်မြေရှားတူးဖော်ပြင်ဆင်နေတာတွေကိုလုံးဝရပ်တန့်ပေးဖို့2022ဒီဇင်ဘာလကလေးက KIO ဗဟုမှစာပို့တောင်းဆိုထားခဲ့ပေမဲ့အခုနှစ်ဇန်နဝါရီလမှာတော့မီရှာတူဖော်ဖို့မိတိုင်းတာတွေနဲ့ပစ္စည်းတင်ပို့တာတွေကိုလှုပ်ဆောင်လာတဲ့အတွက်ဒီလိုဆန္ဒထုတ်ဖော်ရတာလို့ဒေသခံတယောက်ကပြောပါတယ် KIO ထိန်ချုပ်နယ်မြေတွေဖြစ်တဲ့မူးမောက်မန်စီမိုင်းကြာန်လွဲကျဲအင်ဘာဘာဆိုတဲ့နေရာတွေမှာတရုတ်လုပ်ငန်းရှင်တွေကိုခေါ်ယူပြီး၃နှစ်တာမီရှာတူဖော်ခွင့်ပြုထားတဲ့အပြင်အခုလဲဒိန်စိမ့်ပါဆိုတဲ့နေရာမှာမီရှာတူဖို့ဆက်လုပ်လာတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းကယားနယ်စပ်မှာစစ်ကောင်စီရဲ့နှစ်ဆင့်ကွဲအမြောက်ပစ်ခတ်မှုကြောင့်အရက်သား၁ယောက်တေဆုံးပြီး၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်ကောင်စီရဲ့ဖေခုံမြို့အခြေစိုက်ခြေမြန်တပ်ရင်းခမရ336နဲ့အမတ်ခွန်စစ်စင်ရေးကုကဲမှုဌာနချုပ်ကြားရှိအမြောက်တပ်ကဇန်နဝါရီလ16ရက်ည8နာရီကျော်မှာကောင်းဆောင်ကျေးရွာရှိစစ်ရှောင်စခန်းတစ်ခုထဲကိုရည်ရွယ်ချက်ရှိရှိနှစ်ဆင့်ကွဲအမြောက်နဲ့ပစ်ခတ်ခဲ့တာကြောင့်အရက်သား၁ယောက်ပွဲချင်းပြီးဆုံးသွားတာဖြစ်တယ်လို့မိုးပြဲ PDF တာဝန်ရှိသူတွေကပြောပါတယ်လက်နက်ကြီးထိမှန်လို့အသက်33နှစ်အရွယ်ဒေါ်မိုလင်းတေဆုံးသွားခဲ့ပြီးထိခိုက်ဒဏ်ရာရရှိသူ၄ယောက်ထဲက၂ယောက်ဟာအသက်အန္တရာယ်စိုးရိမ်ရတယ်လို့စစ်ရှောင်တွေကပြောပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကနိုင်အောင်ချမ်းဦးစီးတဲ့မွန်ငင်းချမ်းကာကွယ်တပ်ဖွဲ့ MPDF ဌာနချုပ်ကို KNU PDF ပူးပေါင်းတပ်ဖွဲ့တွေကဇန်နဝါရီ16ရက်နေ့မှာအလစ်ငိုက်ဝင်ရောက်ပစ်ခတ်သိမ်းပိုက်ခဲ့ပြီးလက်နက်မျိုးစုံအလက်20ကား3စီးလောင်းကစားဝိုင်းကငွေသားသိန်း600နဲ့ရွှေ30တားကူပါသိမ်းယူသွားတယ်လို့ MPDF တပ်ဖွဲ့ဝင်တယောက်ကပြောပါတယ်အစိုးရဌာနဆိုင်ရာဝန်ထမ်းတွေဈေးဆိုင်တွေနှိစင်လောင်းကစားပွဲတွေနဲ့လူစီကားနေတဲ့ MPDF တပ်ဖွဲ့ဌာနချုပ်ကို KNU PDFပူပေါင်းတပ်ဖွဲ့ကလမ်းရောက်ပစ်ခတ်စဉ်အရက်သူတယောက်သေဆုံးပြီးကော့ဘိန်ရဲစခန်းကိုလည်းမီးရှို့သွားခဲ့တယ်လို့ကော့ဂရိတ်မြို့နယ်ကမွန်ပီတစ်ပါတီအရာရှိတယောက်ကဆိုပါတယ်မွန်ပီတစ်ပါတီကအနားယူခဲ့တဲ့တပ်ဖွဲ့ဝင်ဟောင်းတချို့ဟာစစ်တပ်ထံလက်နက်ချအလင်းဝင်ပြီးမွန်ငင်းချန်းကာကွယ်ရေးတပ်ဖွဲ့အဖြစ်တည်ထောင်ကပြီးခဲ့တဲ့အောက်တိုဘာလမှာဌာနေပြည်သူ့စစ်အဖြစ်ပြောင်းလဲခဲ့ပါတယ်
ချင်းပင်နယ်တောင်ပိုင်းမတူပီမြို့နယ်ငလိုင်ကြီးဝါမှာစစ်ကောင်စီတပ်နဲ့ CDF မတူပီတပ်ဖွဲ့တွေအကြားဖြစ်ပွားတဲ့တိုက်ပွဲမှာ CDF မတူပီကရဲဘော်တယောက်ကြာဆုံးခဲ့ပြီးတနတ်လေးလက်နဲ့ကြီးစံအမြောက်များဆုံးရှုံးခဲ့ပါတယ်။ဇန်နဝါရီလ15ရက်မနေ့ပိုင်း9နာရီလောက်မှာမတူပီဟာခါလမ်းမပေါ်ကငလိုင်ရွာကိုစစ်အာတရာလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့ရငါနေတိုက်ပွဲဖြစ်ပွားခဲ့ကြတယ်လို့ CDF မတူပီပြန်ကြားရေးတာဝန်ခံအာရွန်ကပြောပါတယ်အဲ့ဒီစစ်ကောင်စီတပ်ဖွဲ့ဟာငလိုင်ရွာကပြည်သူတွေရဲ့အိမ်တွေကိုလည်းဖောက်ထွင်းခဲ့တဲ့အပြင်ဇန်နဝါရီလ16ရက်နေ့မှာတော့နေအိမ်3လုံးကိုစက်ကြီးတွေနဲ့ဖြိုပြီးနှလုံးကိုမိရှို့ဖျက်ဆီးခဲ့တယ်လို့ CDF မတူပီကဆိုပါတယ်
ရခိုင်ပြည်စစ်တွေမြို့နယ်အောင်တိုင်းကြီးရွာအုပ်စုပလင်တပင်မုစလင်ရွာတစ်မှာဇန်နဝါရီလ18ရက်နေ့မနေ့ပိုင်းကအမျိုးသမီး2ယောက်အပါအဝင်၄လောင်းပြိုင်လူတက်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။တည်ဆုံသွားတဲ့သူတွေကပလင်တပင်မုစလင်ရွာတစ်ကမုစလင်အမျိုးသမီး2ယောက်နဲ့အမျိုးသား2ယောက်ဖြစ်ပြီးမိသားစုအတွင်အမွေကိစ္စအငင်းပွားရာကနေအခုလိုတပ်ဖြတ်မှုဖြစ်ပွားခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။တည်ဆုံသွားသူတွေရဲ့ခန္ဓာကိုယ်တွေမှာဓာတ်ခုတ်ရာနဲ့ထိုးသွင်းတံရအများအပြားတွေ့ရပြီးအဲ့ဒီလူတက်မှုကိုရဲတပ်ဖွဲ့ကလာရောက်စစ်ဆေးတာရှိပေမဲ့ပြည်မှုကျူးလွန်သူတွေကတော့အခုချိန်ထိထွက်ပြေးလွတ်မြောက်နေတယ်လို့ရွှေရောင်မြစ်တာဖောင်ဒေးရှင်းကအသင်းဝင်တယောက်ကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချွေးပြည်နယ်ထန်တလန်မြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးကချင်းမျိုးသားတပ်ဦး CNF CNA ဗဟုဌာနချုပ်ဗစ်တိုးရီးယားစခန်းကိုစစ်ကောင်စီတပ်ကဇန်နဝါရီလ10ရက်နေ့နဲ့17ရက်နေ့တို့မှာလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာ CNF ရဲမေ2ယောက်အပါအဝင်5ယောက်ကြာဆုံးခဲ့ပါတယ် CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကိုကိုရောဘတ်ကဆက်သွယ်မေးမြန်းရမှာအခုလိုမျိုးစပြောပါတယ
်ဒီပထမတစ်ချိန်တုန်းကတော့ဒီဘုံကျဲလေရင်5စီလာပြီးတော့မှအဲ့မှာ5ချိန်ကျဲတယ်အဲ့ဒီမှာတစ်လုံးကတော့အိန္ဒိယဖက်ကြာသွားတာပေါ့နော်အဲ့တုန်းကဆိုရင်ကျွန်တော်တို့ရဲဘော်ရဲမေ5ဦးကြာသွားတာပေါ့အဲ့ဒါနဲ့အဆောက်အဦတစ်ချို့ပြစီလာရှိတယ်ဒုတိယတစ်ကြိမ်ကတော့3စီးလာတယ်ဒါမှမဟုတ်2စီးပဲပုံကျဲတယ်ပေါ့နော်အရာဖက်ပြည်သူတွေနေတဲ့ဒီစေယုံစေခန်းကအဆောက်အဦတချို့ပြစီသွားတာပေါ့နော်ဒါတို့အလုံးကပုံကျဲလေရင်က6စီးလာပြီးတော့ပုံအလုံးကျတဲ့နေရာကခု9နေရာလောက်ကျွန်တော်တို့သိရတယ
်စစ်ကောင်စီနေနဲ့စေနေဌာနချုပ်ကိုဘာကြောင့်တိုက်ခိုက်ရတယ်လို့ယူဆရပါတယ
်ဒေသရင်းချမ်းရေးတည်ငြိမ်ရေးလုပ်ပြီးရင်တော့ရွေးကောက်ပွဲလုပ်မယ်ပေါ့ဒီကြားထဲမှာသူ့ကိုနှောင့်ရှက်နိုင်မယ်ဟန်တားနိုင်မယ်ဒီပြည်တွင်းကဒေသကာကွယ်တပ်ဖွဲ့တွေကိုချိန်မုံမယ်အဓိကကတော့ဒီဒေသကာကွယ်တပ်ဖွဲ့တွေပံ့ပိုးနေတဲ့ကျွန်တော်တို့ဘဟုဌာနချုပ်တွေဒီလိုပုံကျဲလာတာရှိတယ်အများကြီးတော့အကြောင်းပြချက်တွေတော့ရှိတာပေါ့နော်အဓိကထဲကတစ်ချက်ကတော့အဲ့ဒါပါပဲ
စစ်ကောင်စီကကြဲလိုက်တဲ့ဘုံတလုံးဟာအိန္ဒိယနိုင်ငံရဲ့ကြားရောက်ပောက်ကွဲမှုရှိတယ်လို့သိရပါတယ်ဒီအပေါ်မှာအိန္ဒိယဘက်ကလည်းတစုံတရာပြောဆိုတာမရှိသေးဘူးစစ်ကောင်စီနဲ့အိန္ဒိယစိုးရကြဆက်ဆံရေးကဘယ်လိုမျိုးအခြေအနေတွေဖြစ်လာနိုင်မလဲ
လုံးကျဲလိုက်တဲ့ပုံတလုံးကတော့အိန္ဒိယနိုင်ငံထဲကျသွားတာပေါ့နော်အဲ့လိုကျပြီးတော့မနေ့ပြန်မနေ့ဆော်ကြီးမှာပဲအိန္ဒိယစစ်တပ်တီ9ယောက်ရှိရောက်တိုက်စစ်စစ်စာဆင်းလာပြီးတော့ confirm လာလောက်တာပေါ့နော်နံပါတ်6ဆောက်ပြီးတော့ဒီအစိုးရကနေဘယ်လိုကင်တွေ့မလဲဆိုတော့ကျွန်တော်တို့မသိဘူးပေါ့ဒါမှမဟုတ်ခုရှိတာကအိန္ဒိယကဒီဒီမိုကရေစီအစိုးရဖြစ်ဖြစ်စစ်အစိုးရဖြစ်ဖြစ်တခြားလုံးမှာအဲ့လိုပဲသူကဆက်ဆံနေတာနောက်တစ်ခု1နေဆရာကတော့စစ်ကောင်စီကိုလက်နက်တွေပါတယ်ပံ့ပိုးနေတာရှိတာပေါ့နော်
CNN ဘူဌာနချုပ်အထိစစ်ကောင်စီကဘုံကျဲတိုက်ခိုက်လာတဲ့အပေါ်မှာ CNN အနေနဲ့ဗာများပြောချင်ပါလေ
။အဲဘုံကျဲလေရင်လာတဲ့အတွက်ကျွန်တော်တို့ကပို့ပြီးတော့ကြောက်ဖို့လည်းမလိုပါ။စီးရေးဆိုတာမလိုတုံ့ပြန်မလဲဆိုတာကနီးနာတွေအများကြီးရှိပါတယ်။တတ်နိုင်ဆုံးကျွန်တော်တို့ကတော့အဆုံးဆုံးထိကျွန်တော်တို့လူချင်းတဲ့စစ်အာဏာရှင်စနစ်ကိုဖြုတ်ချပြီးတော့ Federal Democracy ပြောင်းစုတည်ဆောက်ဖို့အတွက်ဆိုပြီးတော့အဆုံးဆုံးကျွန်တော်တို့ကတိုက်ပွဲဝင်သွားဖို့ဆုံးဖြတ်ပြီးသားဖြစ်နေတယ်။
ကရင်ပြည်နယ်ကြံအင်းစိတ်ကြီးမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတဲ့အတွက်ခရီးသွားပြည်သူတွေအနေနဲ့အန္တရာယ်ဖြစ်စေနိုင်တဲ့အခြေအနေတွေရှိတာကြောင့်ကြံအင်းစိတ်ကြီးဘုရားသုံးစုကားလမ်းကိုဇန်နဝါရီလ23ရက်နေ့အထိခီးတဲ့တင်မော်တော်ကားတွေလုံးဝသွားလာခွင့်မပြုဘူးလို့ KNU ကတားမြစ်ထားပါတယ်။မြေပြင်အခြေအနေကိုတော့မိရင်ကြီးကစူးစီးထားပါတယ်
။ကရင်အမျိုးသားစည်းရုံးဒူပလယာခရိုင်တပ်မ6ကနေအခုရက်ပိုင်းမှာပဲကျန်းအင်းစိတ်ကြီးဖရာသုံးစုကားလမ်းကိုခရီးတွေမပါတဲ့ကုန်တင်ရင်တွေကိုပဲသွာလာခွေပြုတ်ခဲ့တာလို့ pickup truck ကနဲ့ခရီးတွေပို့ဆောင်ပေးနေတဲ့နိုင်မွန်ချန်းကမွန်ပါတာနဲ့အခုလိုပြောပါတယ် အကတဲ့ကပရကပေါ်တဲ့ကချက်ပင်ကုန်နေရင်တွေကိုပဲသွားလာခွင့်ပြုတာလေကုန်ပစ္စည်းလုံးဝမပိုင်ပဲကားမှသွားလာလို့မရအောင်ခီးတယ်မပါပဲနဲ့ကျွန်တော်တို့တယောက်တစ်ဖက်ခွင့်ပြုမလားခရင်ကိတ်ကိုမေးတော့ခုမပြုတ်ဘူးတဲ့ခီးတယ်တင်ကားတွေကလည်းခုဆိုရင်တောင်းအိုလမ်းကျော်ဘက်ကနေသွားနေကြတယ်လေခင်အယူကတားမြစ်ထားပေမဲ့ကုန်တင်ကားတွေမော်တော်ဆိုင်ကယ်တွေတုံးပိန်တွေသွားလာနေတာတွေ့ရတယ်လို့အမြ
တယ်ကျွန်တော်တို့ဆိုင်ကယ်လည်းတွားလာခွင့်ပြုတယ်သုံးဘင်းလည်းတွားလာခွင့်ပြုတယ်ကုန်တင်ရင်လည်းတွားလာခွင့်ပြုတယ်ဆိုတော့ခီးတဲ့ရင်ပဲဖြတ်တန်းတွားလာခွင့်မပြုဘူးတဲ့ကျွန်တော်တို့စီကရင်လိုင်းဂိတ်နှစ်ဂိတ်ဖြစ်တဲ့နှစ်ဂိတ်ပဲထွက်လို့မရဘူးဖြစ်သွားတာ
ဇန်နဝါရီ14ရက်နေ့လယ်ပိုင်းတုန်းကစစ်ကောင်စီရဲ့တောင်စုံရွာကနေရှေ့တန်းစစ်ခန်းကိုပို့မဲ့ရိတ်ခါနဲ့တနက်ခဲရန်ကား၄စီးကိုလမ်းတနေရမှာ KNU တပ်ဖွဲ့ဝင်တွေပြစ်ခတ်သိမ်းဆီးလိုက်တဲ့အတွက်စစ်တပ်ကစစ်ကြောင်းတွေထိုးလာနေပြီးစစ်ရေးတင်းမာနေတယ်လို့တောင်စုံရွာသားတို့ကပြောပါတယ
်စစ်တပ်ရဲ့ရိတ်ခါကိုဒေသကကားတွေပေါ်မှာတင်လိုက်တော့ဒါတော့နောက်ဆုံးမှာဒေသကတွေပဲဒုက္ခဖြစ်တယ်အဲ့ဒါတွေကပြန်မှန်းတယ်ကျွန်တော်တို့ဒေသကတွေနေစရာထိုင်စရာမရှိဒီကြောင့်မှာစစ်တပ်ရဲ့ပြရပြဝယ်လို့ရှိရင်တရွာလုံးမီးရှို့ခံရအခုခိတ်ရတော့ဗျာ
ပြီးခဲ့တဲ့တရင်ပတ်တွင်မှာပဲ KNU နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာတံဖြူစရဖျားသွုံးစုကာလမော်ကတောင်စွန်းရှေ့တန်းစစ်ခန်းနဲ့ကြာအင်းစိတ်ကြီးခြေဆိုင်တဲ့စစ်ကောင်စီရဲ့ခလရ32 283 284တိုက်ရင်တွေကိုအင်အားအလုံးရင်းနဲ့တပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းမှာ CDM ဝန်ထမ်းတွေကိုရက်ရွာတွေထဲအထိလိုက်လံဖမ်းဆီးနေပါတယ်။ကချင်ပြည်နယ်မိုးမောက်မြို့မှာ KIO ကမြေရှာတူးဖော်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့ဒေသခံပြည်သူအယောက်200လောက်ကစာနာထုတ်ဖော်တောင်းဆိုခဲ့ကြပါတယ
်။သောရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေသကဒိုင်းနာသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။အခုလိုတိုင်းရင်းသားသတင်းလွှာနဲ့အပတ်စဉ်ကဏ္ဍတွေအပြီးမှာတော့ဒီညစက်တာရင်းညနောက်ဆုံးရသတင်းချင်းချုပ်ကိုစောဝက်လိုင်းပြောပြပေးပါအောင်ခင်ဗျာ
။တမနာဦးမြင့်ကိုစစ်ကောင်စီကနေပြီးတော့မှအကျေကျုပ်ပုံစံနဲ့ထားရှိရကနေပြီးခဲ့တဲ့ရက်ပိုင်းမှာပဲတောင်ငူထောင်ကိုရွှေ့ပြောင်းလိုက်တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်။သမရဦးဝင်းမြင့်ကိုထားဖို့တောင်ငူထောင်ထဲမှာသီးဆန်အဆောင်တစ်ခုပြင်ဆင်တည်ဆောက်ထားတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ4ရက်လူငယ်ချန်တာကွင်ကျင်းညာအပြီးထောင်ပြောင်းရွှေ့ဖို့စီစဉ်ခဲ့တာဖြစ်ပေမဲ့ပြီးခဲ့တဲ့အပတ်ကမှပြောင်းရွှေ့ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီကိုဆက်သွယ်ပေမဲ့ဆက်သွယ်လို့မရသေးပါဘူးခင်ဗျာ။ယူကရိန်းရဲ့လူအင်အားလက်နက်အင်အားတိတိတသာသာတာလွန်တဲ့ရုရှားတပ်ဖွဲ့တွေကိုရင်ဆိုင်တိုက်ခိုက်နိုင်ရေးအတွက်အနောက်အစုမဟာမိတ်တွေအနေနဲ့တင်ကားတွေကူညီပေးကြဖို့ယူကရိန်းကဇန်နဝါရီလ19ရက်ဒီကနေ့မှာတောင်းဆိုလိုက်ပါတယ်။ယူကရိန်းခုခံကာကွယ်မှုအင်အားကောင်းလာအောင်ကူညီပေးကြတဲ့နိုင်ငံပေါင်း90ကိုကျေးဇူးတင်ကြောင်းယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလေးဗာနဲ့ကာကွယ်ရေးဝန်ကြီးအိုလက်ဆီရက်ဇနီကော့ဖ်တို့ကပူးတွဲကြေညာချက်ထုတ်ပြန်ပြောကြားတဲ့အချိန်ထဲမှာပဲအခုလိုလက်နက်တွေတောင်းဆိုလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့စစ်လက်နက်ပစ္စည်းတွေယူကရိန်းကိုပို့ပေးဖို့အမေရိကန်ကာကွယ်ရေးဌာနကညွှန်ကြားလိုက်ပါတယ်။အခုလိုပို့ပေးခြင်းအပြင်တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့လုပ်ငန်းတွေအပေါ်ထိခိုက်မှုလုံးဝရှိစေမှာမဟုတ်ဘူးလို့လည်းပြောပါတယ်။အမေရိကန်စစ်လက်နက်တွေယူကရိန်းကိုပို့ဆောင်ကူညီဖို့ယူကရိန်းကိုပို့ဆောင်ကူညီဖို့ဆောင်ရွက်မှုဖြစ်တယ်လို့အင်အား28,500လောက်ရှိနေတဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့တွေကလည်းပြောပါတယ်ခင်ဗျာ။တနင်္လာနေ့ကအာရဗ်စဘာမြပြည်တော်စု UAE ကိုတွားရောက်တဲ့ခီးစဉ်အတွင်းမှာတောင်ကိုရီးယားသမ္မတယုံဆုယိုကအီရန်ကိုရန်သူအဖြစ်ပြောဆိုခဲ့တာနဲ့ပတ်သက်လို့အီရန်နဲ့တောင်ကိုရီးယားအကြားတန်တမာရေးအရာမပြည့်မလည်ဖြစ်နေကြပြီးနိုင်ငံတန်တမာတွေအပြန်အလှန်ဆင့်ခေါ်တဲ့အထိဖြစ်နေပါတယ်ခင်ဗျာ
ကျေးဇူးပါကိုစောဝလာရေအခုလိုသတင်းအချင်းချုပ်ပြီမှာတော့ဒီညချက်သာရင်းညအစီအစဉ်တွေကတော့ပြီးဆုံးသွားပါပြီဒီညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ့်ပါစပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်းနဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုနားတော်တာဆင်ကြည့်ရှုခဲ့ကြလို့လဲအားလုံးကိုအထူးကျေးဇူးတင်ရှိပါတယ်။သောတာရှင်အားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးလည်းဘေးပြာဝေးကွာလို့လူရဆနပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလေးအစ်ဆက်အနိုင်နဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.